Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်ဇန်နဝါရီလ14ရက်နေ့စတာပါတီနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတာပါတီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးပါမယ်။American သမိုင်းမှာမကြုံစဘူးဒုတိယအကြိမ်သမရကိုတရားစွဲဆိုနိုင်ရေးအောက်နတော်မှာဆွေးနွေးမှုတွေပြုလုပ်နေပြီဖြစ်ပါတယ
် Article 1 Incitement of Insurrection The Constitution provides that the House of Representatives shall have the sole power of impeachment
တရားစွဲဆိုရတဲ့ပထမချက်ကသမရဟာစုဘူးထွက်ကြွားမှုဖြစ်အောင်လှုပ်ဆောင်ပေးတဲ့အချက်ဖြစ်ကြောင်းတစ္ဆာဖောက်ရင်လက်ပြူရင်နဲ့တခြားရာဇဝတ်မှုတွေကျူးလွန်ရင်သမရကိုတရားစွဲဆိုနိုင်တဲ့အခွင့်အာဏာကို American အခြေခံဥပဒေကအောက်နတော်ကိုပြည့်ရထားကြောင်းအောက်နတော်တာဝန်ရှိသူတွေကဗိုလ်တုနေမှာကြေညာသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ဗိုလ်တုနေက American Congress လွှတ်တော်အစအဦးကိုလူအုပ်ကြီးကဝင်ရောက်စီးနင်းတာဟာသမ္မတ Donald Trump ကလှုံ့ဆော်ပြတာကြောင့်လို့ဆက်ဆွဲပြီးဒီမိုကရက်အများစုပါဝင်တဲ့ American လွှတ်တော်အမတ်တွေကသမ္မတကိုတရားစွဲဆိုဖို့အခြေတင်ဆွေးနွေးနေကြတာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေကအနည်းငယ်အသာစီးရပြီးလူများစုဖြစ်နေတာကြောင့်သမ္မတ Trump ကိုယာတုကမစွန့်ခွာခင်တပတ်အလိုမှာတရားစွဲဆိုနိုင်ရေးလုံလောက်တဲ့မဲအရေးအတွက်ကိုရရှိမှာဖြစ်ပါတယ်။အောက်လွှတ်တော်ကတရားစွဲဆိုမှုအထမြောက်ပြီးဆိုရင်တော့သမ္မတကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်ကိုဆက်လက်တင်သွင်းရမှာဖြစ်ပါတယ်။American နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲအဖြစ်ကုလသမဂ္ဂဆိုင်ရာ American အမြဲတမ်းကိုယ်စားလှယ်ဟောင်းစမတ်သာပါဝါကိုယာထားခံအပ်တယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်စမတ်သာပါဝါကသမ္မတဘရက်အိုဘားမားလက်ထက်မှာအမျိုးသားလူကြုံရေးကောင်စီအဖွဲ့မှတာဝန်ယူဖူးတယ်လို့ကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်စီနီအထက်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့စမတ်သာပါဝါကနှစ်စဉ်American dollar billion 20 budget ပမာဏရှိတဲ့ USAID အဖွဲ့ကိုဦးဆောင်ရမှာဖြစ်ပါတယ်။အဲ့ဒီယာရီကိုအမျိုးသားလူကြိုရေးကောင်စီအဖွဲ့ဝင်အစဉ်ကိုတိုးမြင့်သတ်မှတ်မယ်လို့လဲဂျိုးဘိုင်ဒန်ကကြေညာပါတယ်။တမ္မကြီးအောင်စမတ်သားပါဝဲက2013ခုနှစ်က2019ခုနှစ်အထိကုလသမဂ္ဂဆိုင်ရာ American တမ္မကြီးအဖြစ်ဆောင်ရွက်ခဲ့ပါတယ်။2003ခုနှစ်မှာတော့သူရေးခဲ့တဲ့ A Problem from Hell American and the Age of Genocide American နိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုခဲဆိုတဲ့စာအုပ်နဲ့American စာပေနယ်ကအမြင့်ဆုံးဖြစ်တဲ့ Pulitzer ဆုကိုစကူရရှိခဲ့ပါတယ်။အဲဒီစာအုပ်ကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာ American နိုင်ငံရဲ့နိုင်ငံခြားရေးရာမူဝါဒအကြောင်းရေးသားထားတာဖြစ်ပါတယ်ခင်ဗျ။ Iran နိုင်ငံရဲ့အုပ်ချုပ်ဘာသာရေးခေါင်းဆောင် Ayatollah Ali Khamenei ထိန်းချုပ်ကင်တွယ်ထားတဲ့အဖွဲ့အစည်းတစ်ခုကိုဒဏ်ခတ်ပိတ်ဆို့အရေးယူလိုက်တယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။သမ္မတ Donald Trump ယာရုကမစွန့်ခွာခင်နောက်ဆုံးရက်ပိုင်းလေးအတွင်းမှာ Iran ပေါ်ထပ်မံဖိအားပေးလိုက်တာလည်းဖြစ်ပါတယ်။ The Institution of Iman Khomeini's Order EIKO နဲ့ Aston Cuts Razavi AQR လို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့ဟာအီရန်နိုင်ငံရဲ့စီးပွားရေးအစိပ်ပိုင်းကြီးကြီးမားမားကိုအီရန်အခွင့်အထူးခံတွေချုပ်ကိုင်နိုင်အောင်အထောက်အကူပေးနေတယ်လို့လည်းနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေနဲ့လူသားစုဘာသာဝင်တွေရဲ့ပိုင်ဆိုင်မှုကိုထိန်းချုပ်ရမှာလဲအဲ့ဒီအဖွဲ့တွေကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ EIKO အဖွဲ့ဟာအီရန်အစိုးရကိုစန့်ကျင်သူတွေလူနည်းစုဘာသာဝင်တွေနဲ့ပြည်ပရောက်အီရန်တွေရဲ့မြေယာဉ်နဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူပြီးအခွင့်အရေးချိုးဖောက်မှုတွေလုပ်ဆောင်နေတယ်လို့ပါရှိပါတယ်။ American တို့ရဲ့ပိတ်ဆို့တက္ကမှုအပေါ်အီရန်တို့ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့ဒဏ်ကိုဒုတိယမြောက်နှစ်မှာပိုပြီးခံစားရဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ Going into a second year of this, it could even be tougher.
ယောဂါကူးစက်မှုနဲ့အခြေအနေတချို့ကိုထက်သွင်းစဉ်းစားကြည့်မယ်ဆိုရင်ခရယောဂါခံစားရတဲ့ဒုတိယနှစ်မှာထိတဲ့ပိုပြီးခက်ခဲဖို့ရှိပါတယ်။ဒါကြောင့်အခုအခြေအနေကနေပြန်နိုင်ငံမှာအလုပ်ဖြစ်နေတယ်လဲဆိုရတဲ့ချက်ပြတွေ့ရှိထားတဲ့သတင်းအချက်အလက်အသိပညာတွေကိုလွှဲပြောင်းပေးဖို့လိုပါတယ်လို့ WHO အရေးပေါ်အခြေအနေဌာနအကြီးအကဲ Mike Ryan ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေထဲမျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်အနည်းဆုံးနှစ်မျိုးကို Britain နဲ့ South Africa နိုင်ငံတွေမှာတွေ့ရှိခဲ့တာဖြစ်ပါတယ်တချိန်တည်းမှာပဲတရုတ်နိုင်ငံမြောက်ပိုင်း Hebei ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုတွေထပ်မံတွေ့လာရပြီးတဲ့နောက်မှာတရုတ်နိုင်ငံရဲ့ယောဂကုသမှုနှုန်းစံချိန်တင်မြင့်တက်လာနေပါတယ်။မနီအင်္ဂါနေ့ကတရက်ထဲကုသသူ115ယောက်ရှိတဲ့အထက်မှာလူ90ကမြို့တော်ဘီဂျင်းကိုဝန်းရံထားတဲ့ဟီဘေးပြည်နယ်ကဖြစ်ပါတယ်။ကုသသူတရားကျော်တွေက109ယောက်က ပြည်တွင်းကူးစက်မှုတွေဖြစ်ပြီးဒါဟာဇူလိုင်လ30ရက်နေ့နောက်ပိုင်းတရက်တာကူးစက်မှုနှောင်းအမြင့်ဆုံးဖြစ်တယ်လို့မြို့သားကျန်းမာရေးကော်မရှင်ကပြောပါတယ်။ဒါကြောင့်လောလောဆယ်ဟိဘေးပြည်နယ်အတွင်းမြို့အတော်များများမှာအပြစ်မထွက်ရအမိန့်ချမှတ်ထားပါတယ်။အရှိမြောက်ပိုင်းဟီလွန်ဂျန်းပြည်နယ်မှာလည်းမနေ့တုန်းကကူးစက်ခံရသူအသက်16ရောက်ရှိတာကြောင့်ပြည်နယ်အရေးပေါ်အခြေအနေကြီးညာထားရပါတယ်။တစ်ချိန်တည်းမှာပဲဘရာဇီးနိုင်ငံမှာလူတွေနဲ့ဆန္ဒမှုအစဉ်တွေကိုပြုလုပ်နေတဲ့တရုတ် Sinovac Biotech ကုမ္ပဏီတို့ COVID-19 ကာကွယ်ဆေးက50ရာခိုင်နှုန်းကျော်ကျော်ပဲထိရောက်မှုရှိတာကိုတွေ့ရတယ်လို့ဘရာဇီးသိပ္ပံပညာရှင်တွေကပြောပါတယ်။ American ပြည်ထောင်စုမှာတော့နိုင်ငံအတွင်းဝင်ရောက်မဲ့ပြပခီးသွားတဲ့အနေနဲ့မလာရောက်ခင်မှာ COVID-19 ကင်းစင်ကြောင်းအထောက်အထားပြဖို့လိုအပ်တယ်လို့ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့ကပြောပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.33 ညလိုင်းလိုမီတာ40 kHz 9.33 ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်ကျတာပလင်းနေနေတဲ့ခင်တဲ့ရင်အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါရိုဟင်ဂျာတွေပြည်လည်နေရာချထားရေးဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာဇန်နဝါရီလ19ရက်နေ့ပြုလုပ်ဖို့ရှိကြောင်းနိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ကဗုဒ္ဓဘုနေ့ကပြောကြားခဲ့ပါတယ်။ဒါ့အပြင်အကျိုးဖြစ်ထွန်းတဲ့အစည်းအဝေးဖြစ်မယ်လို့မျှော်လင့်ကြောင်းလည်းသူကသတင်းတောက်တွေကိုပြောပါတယ်။ဒီသုံးဖွဲ့ဆိုင်အစည်းအဝေးကို2020ပြည့်ဇန်နဝါရီလမှာပြုလုပ်ခဲ့ပြီးတဲ့နောက်တနည်းအကြာမှာထပ်မံပြုလုပ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အနေနဲ့ရိုဟင်ဂျာ 8.4 သိန်းအမည်စင်းကိုမြန်မာနိုင်ငံကိုစီစစ်အတည်ပြုဖို့လွှဲပြောင်းပေးခဲ့တယ်လို့ဝန်ကြီးမိုမန်ကပြောပါရယ်။ဒါပေမဲ့မြန်မာနိုင်ငံဘက်ကလူပေါင်း 42,000 လောက်ကိုပဲအတည်ပြုခဲ့ပြီးလှုပ်ဆောင်တဲ့နေရာမှာလည်းအလွန်ထိခွေကြောင်းဒေါက်တာမိုမန်ကပြောပါရယ်။ရိုဟင်ဂျာတွေနေရပြန်နိုင်ရေးဘင်္ဂလားဒေ့ရှ်ဘက်ကအလုံးလုံးနေတယ်ဆိုပေမဲ့မြန်မာဘက်ကအလားတူတုံ့ပြန်လှုပ်ဆောင်တာမျိုးမရှိခဲ့ဘူးလို့လည်းသူကဝေဖန်ပြောဆိုသွားပါရယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမယ်လို့သဘောတူခဲ့ပေမဲ့အခုချိန်ထိတော့ရိုဟင်ဂျာတွေနေရပြန်နိုင်ခြင်းမရှိသေးပါဘူးရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်း COVID-19 ရောဂါကူးစက်သူ923ယောက်ထပ်တိုးပြီးသေဆုံးသူ24ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ည8နာရီထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒါကြောင့်သေဆုံးသူအရေအတွက်စုစုပေါင်း2900ကျော်ရှိနေပြီးရောဂါပိုးကူးစက်သူပေါင်းကတော့3,200ကျော်ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဘုနေ့ညထုတ်ပြန်ချက်မှာတော့ရောဂါပျောက်ကင်းသူစုစုပေါင်း3,500ကျော်ရှိတယ်လို့ဖော်ပြထားပါတယ်ရှင်။ COVID-19 ကူးစက်မှုနှုန်းတဖြည်းဖြည်းမြင့်တက်လာနေတဲ့ဂျပန်နိုင်ငံတိုချိုဒေသကနောက်ထပ်စီရင်စုနေရာ9ခုမှာအရေးပေါ်အခြေအနေဖြစ်ဗုဒ္ဓဘုနေ့ဇန်နဝါရီလ13ရက်နေ့ကထပ်ပြီးတိုးချဲ့လိုက်ပါတယ်။ဂျပန်နိုင်ငံမှာယောဂါကူးစက်မှုနှုန်းပြန်ပြီးဆိုးလာနေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့အခုလိုအရေးပေါ်အခြေအနေဖြစ်သတ်မှတ်ဆောင်ရွက်ရတာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိုက်ရှူဂါကဗုဒ္ဓဘုနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်။年末からの首都圏
တိုချိုနဲ့ဆင်စုသုံးခုအပြင်အခြားဒေသတွေမှာအခြေအနေတွေဆိုးရနေစေဖြစ်ပါတယ်လူတိုင်းစိုးရိမ်နေကြမယ်လို့ကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့ခက်ခဲတဲ့အခြေအနေတွေကိုကျော်လွှားနိုင်ဖို့အခုလိုအရေးပေါ်အခြေအနေတိုးချဲ့ဖို့လိုအပ်နေတယ်ဆိုတာကိုနားလည်ပေးကြပါလို့သူကပြောသွားတာပါအိုဆာကာကျိုတိုနဲ့အခြားအကြီးအကျယ်ကူးစက်မှုခံနေရတဲ့ဆင်စုနေရာတွေကအုတ်ချုပ်ရေးမှုတွေကနေအစိုးရကိုအရေးပေါ်အခြေအနေကြီးညာဖို့တောင်းဆိုခဲ့ပြီးတဲ့နောက်အခုလိုလှုပ်ဆောင်ချက်မျိုးဖြစ်ပေါ်လာတာပါအဲဒါကြောင့်ဒေသဆိုင်ရာအုတ်ချုပ်ရေးမှုတွေအနေနဲ့ယောဂါကူးစက်မှုကိုထိန်းချုပ်ဖို့စီးပွားရေးဆိုင်ရာကန့်သတ်ချက်တွေကိုပြဋ္ဌာန်းနိုင်ဖို့လုပ်ပိုင်ခွင့်တွေပုံမူရရှိမှာဖြစ်ပါတယ်အခုလိုဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကာလအတွင်းနိုင်ငံပေါင်း17နိုင်ငံကစီးပွားရေးသမားတွေဝင်ထွက်ခွင့်ကိုအစိုးရကဆိုင်းငံ့ထားဖို့ရှိတယ်လို့လည်းဝန်ကြီးချုပ်ရှူဂါကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အခုတချိန်အရေးပေါ်ကာလသတ်မှတ်တဲ့ဒေတာတွေဟာဂျပန်လူဦးရေ55ရာခိုင်နှုန်း126တန်းကိုပဲတက်ရောက်တာဖြစ်ပြီးဖေဖော်ဝါရီလ9ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာမနစ်ຫນွေဥပေါက်ကရောဂါကူးစက်မှုနှုန်းများတဲ့အချိန်ကန့်သတ်ချက်ကဒီထက်မကကြီးမားခဲ့တာပါ။ အခုတစ်ခေါက်တော့လူတွေကိုနေအိမ်မှာပဲနေကြဖို့တိုက်တွန်းတဲ့အနေနဲ့စားတောက်ဆိုင်တွေဘားတွေမှာကူးစက်မှုကိုထိန်းချုပ်ဖို့အာယုံဆိုင်လှုပ်ဆောင်နေတာဖြစ်ပါတယ်။လက်ရှိဂျပန်နိုင်ငံမှာဗုဒ္ဓဘူးနေ့အထိကိုဗစ်ရောဂါကူးစက်ခံရသူပေါင်း3သိန်းကျော်ရှိနေပြီးသေဆုံးသူပေါင်း4000ကျော်ရှိနေကြောင်း NHK သတင်းဌာနကထုတ်ပြန်ထားပါတယ်ရှင်။တရုတ်ပြည်တွင်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံရခြားကအာဏာရှင်စနစ်တွေကိုတရုတ်ကထောက်ခံပံ့ပိုးနေတာကိုတုံ့ပြန်ဆောင်ရွက်ဖို့ကမ္ဘာမှာဥဆောင်နေတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့ညွန်မောင်းအဖွဲ့ဖွဲ့စည်းတင်ကြောင်းထင်ရှားတဲ့ဗြိတိန်ပါလီမန်အမတ်တွေကအကြံပြုတိုက်တွန်းခဲ့ကြပါတယ်။တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကိုစောင့်ကြည့်ဖို့အတွက် China Research Group တရုတ်နိုင်ငံဆိုင်ရာသုတေသနအဖွဲ့ကိုလက်ရှိဗြိတိန်အာဏာရ Conservative Party ကပါလီမန်အမတ်တွေဖွဲ့စည်းခဲ့ပါတယ်။ဒီအဖွဲ့ကိုတီထောင်သူတအူးလည်းဖြစ်ဗြိတိန်ပါလီမန်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ Conservative Parliament အမတ် Tom Tajendek ကနိုင်ငံတကာစနစ်နဲ့အညီတရုတ်အနေနဲ့ပြောင်းလဲဆောင်ရွက်ဖို့ဖြစ်တယ်လို့အခုလို VOA ကိုပြောပါတယ
် What we're trying to do is to encourage it to change within a rules based international system so that the people of China
ကျွန်တော်တို့လုပ်နေတာက senior citizen တွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်အတွင်းပြောင်းလဲအောင်အားပေးဖို့ဖြစ်ပါတယ်။ဒါမှသာတရုတ်ပြည်သူတွေအနေနဲ့သူတို့ရာသင်ရာထိုက်တဲ့အခွင့်အလမ်းတွေရရှိနိုင်ပြီးကျန်တဲ့ကမ္ဘာကြီးမှာလည်းချိန်ချောက်မှုတွေရှိမှာမဟုတ်ဘူးလို့ပြောသွားတာပါ။ဒါ့အပြင်တရုတ်နိုင်ငံဆိုင်ရာသုတေသနအဖွဲ့ရဲ့မူဝါဒအကြံပြုချက်တွေထဲမှာတရုတ်ဩဇာလွှမ်းမိုးမှုကိုဟန်ချက်ညီစေဖို့ထိတ်တန့်ဒီမိုကရေစီဆင်နိုင်ငံကနေညွန်မောင်းအဖွဲ့ဖွဲ့စည်းဖို့နဲ့လူခွင့်ရေးချိုးဖောက်တယ်လို့ဆွဆွဲခံထားရတဲ့တရုတ်လူမျိုးတဦးချင်းစီကိုပိတ်ဆို့အရေးယူဖို့စတဲ့အချက်တွေပါဝင်ပါတယ်ရှင်ကြတာပရင်းနေနေတဲ့ခင်သတင်းစီစဉ်ကိုကိုရဲမင်းထွန်းနဲ့အတူကျမအင်ဂျင်နိုင်ကပူးတွဲတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်တင်တော်ဝင်းမင်းပါ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရအနေနဲ့ရွေးကောက်ပွဲကြီးကြီးမားမားအနိုင်ရထားတဲ့အခွင့်အလမ်းကိုအသုံးပြုပြီးလူခွင့်ရေးခြေနေမြန်မာနိုင်ငံမှာတိုးတက်ကောင်းမွန်လာအောင်လုပ်သင့်ပြီလို့ HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးကိုဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့နဲ့လက်တွေ့ချိုးဖောက်မှုတွေဆက်မဖြစ်စေဖို့လှုပ်ရှားအများကြီးကြံနေသေးတယ်လို့လည်း DHRW ကပြောပြပါဗျ။ American ခြေဆိုင် HRW လူခွင့်ရေးအဖွဲ့အရှာဆိုင်ရာဒုတိယညွှန်ကြားရေးမှူး Faye Robertson ကိုမနေ့ကထုတ်ပြန်တဲ့ဒီအဖွဲ့အစီရင်ခံစာနဲ့ဆက်ဆက်ပြီးမေးထားပါဗျ။ HRW လို့သူကခေါ်တဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ဒုညွှန်မှူး Robertson ကအခုနှစ်ကုန်အစီရင်ခံစာပြင်ဆင်ခဲ့ရမှာမြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုပြင်းပြင်းထန်ထန်ဆက်ရှိနေတာတွေ့ခဲ့ရကြောင်းထောက်ပြပြီးအခုလိုဆက်ရှင်းပြပါတယ်
And in Myanmar you know our major concerns are that
မြန်မာနိုင်ငံမှာအဓိကကျွန်တော်တို့စိုးရိမ်တာကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့2015ခုနှစ်မှာအာဏာစရလာပြီးကတည်းကလူခွင့်ရေးပြဿနာတွေပေါ်လှစ်လျူရှုလာခဲ့ပါတယ်အခုပြီးခဲ့တဲ့နိုမာလာကပဲရွေးကောက်ပွဲထပ်အနိုင်ရလိုက်ပြန်တော့ဒီအတွက်အစ်စ်ပြန်စားဖို့အခွင့်အလမ်းရှိလာချိန်မှာလူခွင့်ရေးကိစ္စတွေပေါ်တကယ်ကိုလေးပီးပြီးနိုင်ငံသားနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေကျင့်သုံးနေသူတွေဒီလွတ်လပ်စွာထုတ်ဖော်နေသူတွေလွတ်လပ်စွာစုဝေးနေသူတွေအင်တာနက်မှာဖွင့်ဟနေသူတွေကိုအရေးယူအပြစ်ပေးတာတွေရပ်တန့်တင်ပါပြီ
။ဒါအပြင်ရောဘတ်ဆန်ကဆက်ပြီးအခုလွတ်တော်အစ်မဒီကြီးကြီးမားမားရွေးကောက်ခံအခွင့်အလမ်းအစ်ကိုစတင်တင်ပြီးလို့အကြံပြုလိုက်ပါတယ
်။ Well obviously the beginning of the new parliament offers the opportunity
ဒါဆိုပဲလွတ်တော်အစ်လည်းစတော့မှာဆိုတော့ကျွန်တော်ဒီအစိုးရအနေနဲ့အများစုလွတ်တော်နေရာကြီးကြီးမားမားရထားတာကိုအသုံးပြုပြီးအရင်နဝတနာအဖစစ်အုပ်ချုပ်မှုကလေးကရှိလာတဲ့ဒီလူအခွင့်အရေးချိုးနှိမ်တဲ့ဥပဒေတချို့ကိုရုပ်သိမ်းမှုအခွင့်အလမ်းတွေလည်းပေါ်လာပါတယ်။ကျွန်တော်တို့အနေနဲ့အရင်ကလည်းအခုလိုဥပဒေအပြောင်းအလဲတွေအတွက်အစိုးရကိုတောင်းဆိုခဲ့ပါတယ်။ဒီဥပဒေတွေကိုပြန်သုံးသပ်ပြီးရုပ်သိမ်းပယ်ဖျက်တာတွေလုပ်ပြီးလိုက်ရင်ရှေ့မှာဆက်ဖိနှိပ်ဖို့သုံးစရာဥပဒေတွေမရှိနိုင်တော့ဘူးလေ
။ဒီနေရာမှာလက်ရှိဖိနှိပ်ဖို့အသုံးများနေတဲ့ဆက်သွယ်ရေးဥပဒေတွေမတရားအသိဆက်သွယ်မှုဥပဒေနဲ့အချင်းညိုပြတ်မှုဆိုင်ရာဥပဒေတွေကိုပြန်သုံးသပ်ပြင်ဆင်ပယ်ဖျက်တာတွေအမြန်လုံးတင်တယ်လို့သူကဆက်အကြံပြုပါတယ်။ဒါအပြင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလုံခြုံရေးအကြောင်းပြချက်နဲ့မလုပ်ပေးနိုင်ခဲ့တဲ့ရွေးကောက်ပွဲတွေပြန်ကျင်းပပေးဖို့လည်းအခုလွှတ်တော်အသင်းမှာပြင်ဆင်မှုတွေလုပ်တင်တယ်လို့အခုလိုရှင်းပြပါတယ
်။ Well obviously we hope that
ကျွန်တော်တို့တကယ်ကိုမျှော်လင့်နေပါတယ်။ဘူမာလာရှီယတုံကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာဒေသတွေမှာယူကော့ပွဲအကြခင်အမြန်ဆုံးပြန်ကျင်းပပြီးဖို့မျှော်လင့်နေပါတယ်။ဒီဒေတာအများကြီးမှလူအများကြီးမဲပေးခွင့်ဆုံးသွားတာမျိုးစိုးရိမ်မှုအများကြီးရှိနေတယ်လို့ထင်ပါတယ်။တကယ်ကလူတိုင်းမှဒီယူကော့ပွဲကတဆင့်ကိုစားပြုမဲ့သူနဲ့အစိုးရကိုရွေးချယ်ပိုင်ခွင့်ကိုတိုင်လည်းရွေးချယ်ခံပိုင်ခွင့် သူတို့အမြင်တွေကိုသူတို့ရွေးချယ်ထားသူတွေကတဆင့်နဲ့ကိုစားမဲခွဲပြသခွင့်တွေရှိတယ်မှာလေ
ဒီနေရာမှာမဲပေးခွင့်နဲ့ရွေးချယ်ပိုင်ခွင့်ရွေးကောက်ပွဲကပ်ပြီးမှဆုံးရှုံးခဲ့တဲ့ရိုဟင်ဂျာအတိုင်းဝိုင်းအတွက်လည်းပြန်စင်စားပေးတင်တယ်လို့ရောဘတ်ဆန်ကထောက်ပြခဲ့ပါတယ်ဒီရိုဟင်ဂျာဆိုတဲ့သုံးနှုန်းကတော့မြန်မာစစ်ဘက်ကလက်မခံထားပါဘူးဒါအပြင်ပြီးခဲ့တဲ့ကာလအတွင်းအကျဉ်းသားလွတ်မြောက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆန္ဒပြခဲ့သူတွေကိုဖမ်းဆီးတာတွေများလာခဲ့တာအတွက်လည်းရောဘတ်ဆန်က
Well I mean we're concerned about
all ရိုနီနဲ့တက်ကြွလှူရှားသူအားလုံးသူတို့အခွင့်အရေးကိုတုံ့ပြန်သူတို့အမြင်တွေကိုငြိမ်းငြိမ်းချမ်းချမ်းဖော်ထုတ်တာကနေအဖမ်းခံရတာတွေအတွက်စိုးရိမ်ပါတယ်ဒီနေရာမှာလက်ရှိအရေးယူခံထားရတဲ့ရခိုင်ကတက်ကြွလှူရှားသူတွေလည်းပါပါတယ်ငြိမ်းချမ်းရေးအတွက်ဆန္ဒပြတောင်းဆိုတာကြောင့်အခုအရေးယူခံထားရတဲ့ဘာကတာចောင်းသားတွေလည်းပါပါတယ်
။အချိန်တည်းမှာမငိမ့်ချနိုင်သေးတဲ့တိုင်းရင်းသားနေမြေကစစ်ပွဲတွေအတွင်းအဖြစ်မဲ့ရဲသားတွေထိခိုက်ဖျက်ဆီးခံရမှုတွေလည်း Robert Sanga ဆက်ပြီး
violence in the on
တမရုံနေတဲ့တိုင်းရင်းသားနေမြေတွေမှာဥမာရခိုင်တပ်နဲ့ဖြစ်တဲ့စစ်ပွဲတွေမှာအထင်အကိုလုံးဝမရှိဘူးဖြစ်နေပါတယ်။မြန်မာတပ်မတော်ဟာဥပဒေအပေါ်ကနေလိုမျိုးပြုမှုနေပါတယ်။ဒါကလက်ခံပေးလို့မရပါဘူး။မြန်မာတပ်မတော်အနေနဲ့ဒီဒေသတွေမှာလည်းလူအခွင့်အရေးကိုလေးစားလိုက်နာဖို့လိုပါတယ်။နောက်ဒီလူအခွင့်အရေးချိုးဖောက်ခဲ့သူတွေကိုလည်းရေးယူအပြစ်ပေးဖို့လိုပါတယ်
။ Robert Sanga ပဲအခုလိုတပ်မတော်ဘက်ကတာဝန်ယူတာဝန်ခံမှုရှိလာဖို့အရက်သားဆွေးရအနေနဲ့လက်ရှိကြီးကြီးမားမားရလိုက်တဲ့ရွေးကောက်ပွဲရလက်အားနဲ့ချိုးပန်းထိန်ခုတ်ပေးသွားတင်တယ်လို့အကြံပြုခဲ့ပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပါ
။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ရှမ်းပြည်မြောက်ပိုင်းကစစ်ပေးဆောင်ပြည်သူတွေဟာကိုဗစ်ကာလကန့်သက်ချက်တွေကြောင့်ရေးပေါ်အကူအညီမရနိုင်ပဲဖြစ်နေပြီးအဲ့ဒီဒေသမှာအခုချိန်ထိအိမ်မပြန်နိုင်ဖြစ်နေရတဲ့စစ်ဘေးဒုက္ခတွေထောင်ချီရှိနေတယ်လို့ကုလသမဂ္ဂအပါအဝင်ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောတဲ့အကြောင်းကိုတင်ပြချင်ပါတယ်။2020ခုနှစ်ကုန်ပိုင်းနဲ့2021ခုနှစ်နှစ်ဆိုင်ပိုင်းမှာရှမ်းပြည်မြောက်ပိုင်းအထူးသဖြင့်တော့ကြောင်မင်းနဲ့နမ်ပတူမြို့နယ်တဝိုက် RCSS တပ်ဖွဲ့နဲ့ TNLA တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတွေစစ်နဲ့ဝေးရကိုထွက်ပြေးတင်းရှောင်ရင်းအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေတယ်လို့စေဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကြောင်မဲမျိုးကန်မိုင်းအားနှွေးက VOA ကိုပြောပါတယ
်အဲသူတို့လောဆယ်အဲ့ဒီစခန်းငါးနေရာချထားတဲ့ဟာအဲ့ပါပဲနေတာကြောင်မဲမျိုးကျင်းပါပဲအခုလက်ရှိဦးကြီးကျတော့1200လောက်ရှိတယ်တကယ်တော့ချစ်တယ်ဒါကြောင့်ရာသီဥတုနဲ့အေးတယ်ဒီဒီတော့ကြောင့်ဆောင်းဒီပေါ့စာမေးလို့အမိနေ။အာနောက်တော့ဒီတီးတဲ့ရာသီဆိုတော့ကျင်းမိတွေးတို့ဘာလို့ပေါ့သူတို့လုံဖို့ကျန်ပြေဖြစ်နေတယ်။ဒီအခုဆိုအီးတဲ့ရာသီတော့ဖြစ်တယ်။ကိုဗစ်ကာလလည်းရှိနေဆိုတော့ချားမြုပ်ကဒါဒီအဆူရှင်တွေဒီကိုမြုပ်ကလာရဖို့တဲ့ခက်ခဲနဲ့ဖြစ်နေတယ
်။စေဘေးဆောင်ဒုက္ခသည်တွေဟာကျောင်းမဲမြို့ကစာတင်ကျောင်းဖုန်းတော်ကြီးကျောင်းဓမ္မယုံစတဲ့နေရာတွေမှာဖြစ်သလိုကိုလိုနီယာပြီးကိုဗစ်ကာလကန့်သက်ချက်တွေကြောင့်သွားရေးလာရေးခက်ခဲတဲ့အတွက်အရေးပေါ်အကူအညီရဖို့လည်းခက်ခဲနေတယ်လို့ဝမ်ပေါင်နင်းထွဲလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့တာဝန်ခံဒေါ်မီရီတန်ကပြောပါတယ
်။ဘယ်နေရာမှာမဆိုအခုအချိန်မှာကကိုဗစ်အသွားလာအကန့်တက်ကလာဒါချက်ချင်းတပီးဖို့ဆိုတာတော့ခက်တဲ့အပိုင်းနေရှိရလေနော်။ဒီလိုတထောင်ကျော်ကြီးကိုချက်ချင်းလိုအပ်ချက်ကိုချက်ချင်း respond ဖို့ဆိုတာကကျမတို့ reserve fund အကြီးကြီးလည်းမရှိထားဘူးပေါ့နော်။အနည်းဆုံးသူက2ရက်နဲ့အဲ3ရက်လောက်အချိန်ယူပြီးမှဒါရောက်နိုင်တဲ့ဟာမျိုးရှိမှလေပြတိုက်ပွဲကလည်းဖြစ်နေစေဖြစ်တယ်ပြီးအခုကရာသီဥတုဆိုရင်လည်းရှမ်းမြောက်ဆိုအခုတော်တော်အေးရအချိန်ဖြစ်တယ်အဲဒါကြောင့်မလို့ဒါဒီလိုချက်ပြင်းတဲ့တထောင်ကျော်ဆိုတဲ့လူကိုချက်ချင်းသူတို့ရဲ့လိုအပ်ချက်ကိုပေးနိုင်ဖို့ဆိုတော့ဘလို့မှပြည့်စုံလုံးလောက်မရှိဘူးဒါဟိုနိုင်ငံတကာဖွဲ့စည်းရင်းကရောကြည့်ဆိုရရောပေါ့နော်ဒါကူညီပေးနိုင်ဖို့ချက်ချင်းလုပ်ပေးဖို့လိုတယ်ပေါ့
ဒီလိုအခက်အခဲကြောင့်မှယာယီဒုက္ခတွေစခန်းတွေစုပြုံနေရတဲ့အခြေအနေတွေကြောင့်ဒုက္ခတွေကြောင့်ကိုဗစ်ကူးစက်မှာကိုစိုးရိမ်နေရတယ်လို့မိုင်အာနွေကပြောပါတယ
်စိုးရိမ်ရတယ်ဆိုတော့သူတို့ကျတော့တောင်ပေါ်ကနေဆိုတော့ဒီအခြားပြည်သားကလာတဲ့ကမြုပ်နယ်ပေါင်းစုံများရောက်လာရင်တော့ကိုဗစ်ရှိအေးမရှိအဲ့ဒါလည်းပဋိကျမတည်ဘူးလေသူဝင်လာတယ်ဆိုတော့အဲသူတို့လည်းစိုးရိမ်ရပါတယ်သူတို့ကလည်းမက်ပြီးတာတော့မှသူတို့မက်တွေကောင်းကောင်းနဲ့မတက်ကြဘူးကိုဗစ်ကာလဆိုကိုဗစ်ကြောက်တယ်ကူးစက်ကြရမှာစိုးရိမ်တော့သူအများနဲ့ဆို
ဒါကြောင့်ပြည်သူတွေရဲ့ဒုက္ခကိုစာနာပြီးတပ်ဖွဲ့တွေကိုအဆုံးသတ်ကြဖို့လက်နက်ကင်တပ်ဖွဲ့တွေကိုဝမ်ပေါင်နင်းထွက်အဖွဲ့ကတောင်းဆိုကြောင်းဒေါ်မီရူတန်ကတိုက်တွန်းပါတယ်
။ဒီအခုကအချိန်ကြီးကထိုးတာကကိုဗစ်ကိုတောင်ကြောက်နေတဲ့အချိန်မှာဒီလိုစစ်ကြောင်းထွက်ပြီးတဲ့အခါကျတော့စိတ်ဖြည့်ဆည်းမှုကနှစ်ဆပိုပြီးပြင်ပန်းတာပေါ့။ဒီလိုအချိန်ကြီးမှာဒါကမဖြစ်တင်တဲ့အရာပဲပေါ့နော်။ဒီလိုကပ်ပြီးကာလမှာဒါလက်နက်ကင်နဲ့ရောဒါတပ်မတော်ကရောသူတို့အားလုံးကတော့ထိမ့်သိမ့်ကြီးမှလုပ်ရမယ့်အချိန်ကြီးဖြစ်တယ်ပေါ့နော်။အဖက်ဖက်ကအရင်ချက်တဲ့ကာလမှာဒီလိုမျိုး ပြန်ပြီးထွက်ပြေးတင်းချောင်းတော့လုတ်တယ်ဆိုတော့ဒါကဒါတော်တော်လူသားမဆန်တဲ့ကိစ္စရဲ့ပဲပေါ့ကျွန်မအနေနဲ့လို့ခံစားရပါတယ
်နမ်လူမျိုးနဲ့တဝိုက်မှာတော့တလောကတိုက်ပွဲကြောင့်ယာယီဆစ်ဆောင်လာသူတွေကတော့အခုတော့အိမ်ပြန်ကုန်ကြပြီလို့ဒေသခံတူက VOA ကိုပြောပါတယ်ကုလသမဂ္ဂ UN OSHA အဖွဲ့ရဲ့ထုတ်ပြန်ချက်အရမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲကြောင့်2020ခုနှစ်ကုန်ထိရှမ်းမြောက်ပိုင်းမှာစစ်ဘီတုကတဲ့8600ကျော်ရှိပြီးအောက်တိုဘာနဲ့ဒီဇင်ဘာလကြားပိုတိုးလာခဲ့ပါတယ်။2021ခုပထမပတ်တည်းမှာတင်ယာယီစစ်ဘီရှောင်ရသူနောက်ထပ် $2,500 တယ်လို့ဖော်ပြပါတယ်။ဒါပေမဲ့2019နဲ့နှိုင်းယှဉ်ရင်တော့2020ခုနှစ်အတွင်းရှမ်းမြောက်ပိုင်းမှာစစ်ရှောင်ဒုက္ခတဲ့ဥယျာဉ်ကြားဆင်းလာတယ်လို့ UN OCHA အဖွဲ့ရဲ့စာရင်းမှာဖော်ပြပါတယ်ခင်ဗျာ။
ဘာမာစီအုံးတွေအဓိကထုတ်လုပ်နေတဲ့အာရှတိုက်ထိုက်ကစီအုံးလုပ်ငန်းခွင်မှာလုပ်ကဲနေတဲ့ကလေးတွေရဲ့အလုပ်ချင်းရှေးလွန်းသလိုအဆိတ်ရှိတဲ့ပုံမှာတရိတ်ဆန်တွေကဲခံရမဲ့ဘေးနဲ့လည်းနေစဉ်ရင်ဆိုင်နေရပါတယ်။အသက်15နှစ်သာရှိသေးတဲ့အီမာကတော့ကင်းမီကောက်ကဲခံရတာတွေမွေးဟောက်နဲ့တက်တက်တူတာမျိုးမကြာခဏကြုံရပါတယ်။သူ့ကိုယ်အလေးချိန်ထက်3ဆလောက်ရှိတဲ့လက်တွန်းလေးနဲ့စီအုံးသီးတွေကိုနေ့တိုင်းလိုက်ကောက်ရပါတယ်။အင်ဒိုနီးရှားနိုင်ငံစီအုံးလုပ်ငန်းခွင်ကကလေးလုပ်သားတွေအကြောင်းအေးပီသတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါ။အင်ဒိုနီးရှားနိုင်ငံထဲကစီအုံးဆက်ပြိုးချံမှာပဲမှုဖွားကြီးပြင်းလာတဲ့အီမာဟာအသက်10နှစ်အရွယ်မှာကျောင်းထွက်ခဲ့ရပါတယ်။တင်ချာတော်ပြီးတော့ကျောင်းပျော်တဲ့အီမာတယောက်ကျောင်းပြန်တက်ချင်ပေမဲ့လည်းသူ့အမေကစီအုံးချံမှာအလုပ်ကုလုပ်ဖို့ကျောင်းနှုတ်ခဲ့တာပါ။ကမ္ဘာတစ်ပတ်ချံကအမေရိကန်ပြည်ထောင်စုတန်နစီပြည်နယ်ကအသက်14နှစ်အရွယ်အိုလီဗီယာရှာဗင်ကတော့အီမာကိုလူချင်းမတွေ့ဖူးဝင်မဲ့သူ့ရဲ့ခံစားချက်ကိုသဘောပေါက်ပါတယ်။မိန်းကလေးကင်းထောင်လူငယ်ရမုံငွေအဖြစ်ကုကေးမုံနဲ့အများဆုံးရောက်ချနိုင်ခဲ့တာကိုအိုလီဗီယာတယောက်ဂုဏ်ယူခဲ့ဖူးပါတယ်။ကုကီမုံအပါအဝင်တောတိုက်ဆေးနဲ့မိတ်ကလေးလူသုံးကုန်ပစ္စည်းမျိုးစုံမှာစီအုံးတွေကိုအသုံးပြုကြတာပါ။အီမာအလုပ်လုပ်တဲ့ခြံထွက်စီအုံးတွေကိုအသုံးပြုတဲ့လုပ်ငန်းတွေကို AP သတင်းဌာနကခြေရာကောက်တာမှာကုကီမုံတွေထုတ်လုပ်တဲ့ကုမ္ပဏီတွေလည်းပါပါတယ်။အီမာရဲ့နေ့တူဝအလုပ်တွေကိုမြင်တွေ့ခဲ့ရတဲ့အိုလီဗီယာကအခုတော့ကုကီမုံတွေရောင်းချခင်မီရာကိုနှောင့်လာရလို့မဆုံးဖြစ်နေပါဗျ။သူကအခုလိုစိတ်မကောင်းစွာပြောပါတယ
်။ It's horrible. I can't even imagine how horrible that would be.
အဲ့လိုဘဝမျိုးမှာအသက်ရှင်ရတာသိပ်ဆိုးပါတယ်။ဘလောက်တောင်ဆုံးလဲဆိုတာစဉ်းစားလို့တော့မရပါဘူး
။စီအုံးဝက်လိုအားတက်လာတာကြောင့်အပူပိုင်းအမြဲစိမ့်တည်တော်ရေအေကတန်းနဲ့ချီပြည့်စည်ခဲ့ရတာကြောင့်တဘာဝပဝန်းချင်းကိုလည်းအကြီးကျယ်ထိခိုက်လာစေပါရဲ့။ San Francisco အခြေစိုက်အမြဲစိမ့်တည်တော်ထိုင်းနေရဲ့ကွန်ရက်ညွန်ကြားရေးမှူး Robin Everback ကအခုလိုထောက်ပြပါရယ်
။ There is widespread child labor, forced labor.
စီအုံးထုတ်လုပ်ရေးလုပ်ငန်းခွင်တွေမှာကလေးလူသားအသုံးပြုမှုအတင်းအကျပ်အလုတ်ခိုင်းစေမှုတရားမဝင်လူကုန်ကူးမှုနဲ့အမျိုးသမီးအခွင့်အရေးချိုးဖောက်မှုတွေကြကြပြန့်ပြန့်ပေါ်ပေါက်နေပါတယ်
။ကမ္ဘာတဝန်းအုံပြုနေတဲ့စီအုံ85ရာခိုင်နှုန်းနီးပါးကအလုတ်သမားတန်းနေချေခံရတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံကဖြစ်ပြီးဒီထဲမှာမိသားစုတစ်ခုလုံးလောက်ကင်နေတာတွေလည်းရှိပါတယ်။အင်ဒိုနီးရှားနိုင်ငံကအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးနဲ့ကလေးငယ်များကာကွယ်ရေးဆိုင်ရာဝန်ကြီးဌာနဒုဝန်ကြီးရာဖဲလ်ဝလန်ဂီတာကအခုလိုပြောပါတယ်
။ The issues of inadequate protections
အမျိုးသမီးတမရေးကိစ္စနဲ့ကလေးလူသားခိုင်းစင်မှုတွေမှာကျွန်တော်တို့ဒုံလုံးလောက်လောက်အကောက်အကွယ်မပေးနိုင်သေးပါဘူးဒီအကြောင်းအရာတွေကအစိုးရအတွက်စိုးရိမ်စရာကောင်းတဲ့ကိစ္စတွေဖြစ်လာပါတယ
်အမေရိကန်ကလည်းအထင်အကျလို့အားခိုင်းစင်မှုနဲ့ဆက်ဆံနေတဲ့မလေးရှားကစီအုံးတွေကိုတားမြစ်မယ်လို့လည်းသလောကြေညာထားပါတယ်စီအုံးလုပ်ငန်းရှင်တွေကလည်းဒီအခြေအနေတွေတိုးတက်အောင်လုပ်ကိုင်လာတာပါ2004ခုနှစ်မှာတော့သဘာဝပတ်ဝန်းကျင်ကိုထိခိုက်မှုမရှိသေးပဲကျင့်ဝတ်နဲ့ညီတဲ့စီအုံးဖြစ်ကြောင်းအသိမှပြုနိုင်ရေးစီအုံးဆက်ပြုသူဝယ်ယူသူတွေနဲ့သဘာဝပတ်ဝန်းကျင်အရေးစောင့်ကြည့်သူတွေစုပေါင်းပြီးတော့ Round Table on Sustainable Palm Oil RSPO ဆိုတဲ့အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်စီအောင်လုံးဝန်းခွင့်ကအလုပ်သမားတွေတည်တည်မြတ်သားစွာနေထိုင်နိုင်တဲ့လှုပ်အားခမျိုးပေးနိုင်အောင်လို့တည်တံတရဥပဒေပြဋ္ဌာန်းချက်တွေတက်ကျော်လွန်ပြီးတော့လုပ်ကိုင်နိုင်တဲ့စနစ်မျိုးဖန်တီးကြဖို့ RSPO အဖွဲ့တွေကိုတိုက်တွန်းထားတာပါဒါပေမဲ့လေစီအောင်ချံကလူခွင့်ရေးကိစ္စရပ်တွေကိုစစ်ဆေးတဲ့ပုံစံတွေကတော့တိထက်တိုးတက်အောင်လုပ်ရမယ်ဆိုတာကိုလည်း RSPO အဖွဲ့ကအသိမှတ်ပြုပါတယ် RSPO အဖွဲ့ရဲ့အသိမှတ်ပြုလက်မှတ်ရတာဟာစီအောင်လုံးဝခွင့်မှာကလေးလုတ်သားတမမဟုတ်မတရားမှုတွေရှိမနေဘူးဆိုတဲ့အထိပယ်မဟုတ်ဘူးလို့လည်းတက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်
I feel like so many people don't even know they don't even know what they're contributing to when they buy a box of cookies they thinkOh, this is such a good thing.
ဒီကိစ္စကိုလူတို့များမသိကြဘူးလို့ထင်ပါတယ်။ကူကီမုတ်တပူဝယ်လိုက်တာကဘာကိုအပြည့်အရရောက်သွားတယ်လဲဆိုတာသိပုံလည်းမရပါဘူး။မိန်းကလေးကင်းတော့လူငယ်အတွက်ရံပုံငွေထည့်လိုက်တယ်လို့ပဲထင်ကြမှာပါ။ကင်းတော့လူငယ်အဖွဲ့ကပိုမိုကောင်းမွန်တဲ့ကဘာကြီးဖြစ်အောင်ဝိုင်းဝန်းလုပ်ကင်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စကလုံးဝစန့်ကျင်ဘက်ဖြစ်နေပါတယ်။
။အီတလီမောင်မျိုးစုံလုံးက Little Brown နဲ့ Pickers ကလည်း RSPO ကအပြည့်အဝအသိမှတ်ပြုထားတဲ့စီအုံးတွေကိုတော့အမြန်ဆုံးအသုံးပြုသွားဖို့လုပ်ကိုင်နေပါတယ်လို့2019 April လမှာပြောထားပါတယ်။ Olivia ကတော့အမြဲစိမ့်တစ်တော်တွေနဲ့အီမာအတွက်ဒီထက်ပိုပြီးတော့လုပ်ကိုင်ကြဖို့တိုက်တွန်းနေတာပါ။အီမာဖြစ်ချင်တဲ့ဆရာဝန်တယောက်ဖြစ်လာအောင်ကြောင်းပြန်တန်နိုင်ပါစေလို့ Olivia ကဆုတောင်းပေးနေပေမဲ့အီမာကတော့သူ့အိမ်မက်တွေနဲ့အလံဝင်နေပြီးတနေ့တနေ့ခြံထဲကစီအုံသီးတွေအပြေးကောင်းနိုင်ဖို့ပဲအာယုံထားလုပ်ကိုင်နေရတာဖြစ်ပါတယ်။ကျွန်မနန်းလာဝါ
VOA မေဂန်တန်ကချက်တာပရီနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုငွေရပေါ်အပြက်ကောက်လို့တင်ပြပေးသွားပါမယ် Ethical Minefields The Dirty Business of Doing Deals with Myanmar's Military မြန်မာစစ်တပ်နဲ့စီးပွားရေးလုပ်တာဟာကျင်းဝအရာထောင်ချောက်ပဲဆိုတဲ့ခေါင်းစဉ်နဲ့ The Conversation Online သတင်းမှာ Australia အခြေစိုက် Captain တက္ကသိုလ်ရဲ့နိုင်ငံတကာစီးပွားရေးဌာနတွဲဖက်ပါမောက်ခဒေါက်တာထွတ်ထွေးသိမ်းရေးသားရတဲ့ဆောင်းပါးကိုကျွန်တော်အမျက်သူကတင်ပြပေးခြင်းပါတယ်။ဆောင်းပါးထဲမှာကျင်းဝအရာမိုင်းခွင်းတွေအဖြစ်အပိုင်း၅ပိုင်းကိုဖော်ပြထားပြီးပထမပိုင်းအနေနဲ့တက်မတော့ပိုင်းစီးပွားရေးလုပ်ငန်းတွေရဲ့မတန့်ရှင်းမှုကိုဖော်ပြထားပါတယ်။စစ်စုနဲ့၅ခုအကြားစစ်တပ်ကအုပ်ချုပ်ခဲ့ပြီးမှမြန်မာပြည်ဝင်ပြောင်းလဲရေးလှုပ်ဆောင်ခဲ့ရမှာ2010မှာစစ်အုပ်စုကိုဗန်းပြပြတ်သိမ်းခဲ့ပြီးအတိုက်ခံကောင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခြင်းနဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲမှုအဖြစ်2015မှာ NLD ပါတီအစိုးရကိုဖွဲ့စည်းနိုင်ခဲ့ပေမဲ့လည်းစစ်တပ်ဟာနိုင်ငံရေးနဲ့စီးပွားရေးမှာဩဇာကြီးမားစေပဲလို့ဆိုပါတယ်လွတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကရွေးချယ်ခန့်အပ်ထားသူတွေအတွက်ဖယ်ချန်ထားပေးရပြီးတမတော်ဟာအဓိကကျတဲ့စီးပွားရေးလုပ်ငန်းပေါင်းစုကြီးတွေတော်တော်များများကိုလည်းထိန်းချုပ်ထားတယ်လို့ဆိုပါတယ်နှစ်ပေါင်းများစွာအကျဉ်းပြတ်ချစားမှုနဲ့ထိတ်တီးတွေအချင်းချင်းကပဲအချိုးမျက်ကိုရယူခံစားကြတဲ့ Chronicism ပုံစံကြောင့်ကုလိုစီးပွားရေးကိုတစ်ဖက်ဆောင်းနေလွှမ်းမိုးထားနိုင်တယ်လို့လည်းဆောင်းမမှာထောက်ပြထားပါတယ်။စစ်အုပ်ချုပ်ရေးကာလတွေအတွင်းကချမှတ်ခဲ့တဲ့ပြင်းထန်တဲ့နိုင်ငံတကာပိတ်ဆို့မှုတွေကိုပြန်ဖွင့်ပေးခဲ့ပေမဲ့လည်းလူခွင့်ရေးဆက်လက်ချိုးဖောက်မှုတွေကြောင့်တပ်မတော်နဲ့စီးပွားရေးလုပ်တာကိုသတိပေးနေတာရှိနေတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဒုတိယပိုင်းအနေနဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်ကိုင်နေကြတဲ့အဖွဲ့အစည်းတွေကိုအစိုးရကစားအချက်အလက်တွေနဲ့အတူဆောင်းမမှာဖော်ပြထားပြီး၎င်းတို့ထဲမှာအင်္ဂလန်၊ဗီယက်နမ်၊ Israel နဲ့ Australia နိုင်ငံတို့ကစီးပွားရေးလုပ်ငန်းတွေဟာမြန်မာစစ်တပ်နဲ့တိုက်ရိုက်သို့မဟုတ်တွယ်ဝိုက်ပြီးတော့စီးပွားရေးလုပ်နေကြတယ်လို့ဆိုပါရယ်တတိယပိုင်းအနေနဲ့မြန်မာစစ်တပ်ရဲ့စစ်ရာဇဝမှုနဲ့အခြားပြည်နယ်ရဲ့ဆက်မှုတွေကိုဆောင်းမမှဖော်ပြထားရမှာတော့ပြီးခဲ့တဲ့2019အောက်တိုဘာနဲ့နိုဝင်ဘာလအတွင်းကမြန်မာတပ်မတော်ရဲ့စစ်စင်ရေးတွေအတွင်း Ranger ကြီးရွာ350ဖျက်ဆီးခံခဲ့ရတာနဲ့ Ranger ရဲ့သားရာနဲ့ချီပြီးတော့အသက်ပြတ်ခံခဲ့ရခြင်းအပါအဝင်အုပ်စုဖွဲ့မတိုင်းချင်းမှုအသေးစိတ်အချက်အလက်တွေကိုကုလသမဂ္ဂလူခွင့်ရေးလေးသာစောင့်ကြည့်မှုအဖွဲ့နဲ့လွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစိုးရခန်းစာတွေကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါဗျ။ရခိုင်ပြည်နယ်နောက်ဘက်ခြမ်းက Ranger လှုပ်ရှားမှုတွေပေါ်တပ်မတော်ရဲ့စစ်စင်ရေးတွေကြောင့်တပ်မတော်နဲ့စီးပွားရေးလှုပ်တာကိုရှောင်ရှားဖို့2016ခုနှစ်ကကုလသမဂ္ဂကတောင်းဆိုထားတာကိုလည်းဆောင်းမမှထည့်သွင်းရေးသားတာပါဗျ။စရုပ်ထားပိုင်းအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေကြတဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းတွေကိုအရေးယူဖို့တောင်းဆိုထားတာကိုလည်းဆောင်းမမှထည့်သွင်းဖော်ပြထားပါဗျ။ပထမဦးစွာမြန်မာစစ်တပ်ရဲ့အဓိကစီးပွားရေးလုပ်ငန်းတွေအဖြစ်မြန်မာစီးပွားရေးကော်ပိုရေးရှင်း MEC နဲ့နောက်ထပ်လုပ်ငန်းပေါင်းစုကြီးတစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited MEHL တို့ရဲ့ပိုင်ဆိုင်မှုတွေဖြစ်ကြတဲ့ကုန်ထုတ်လုပ်ငန်း၊ဆောက်လုပ်ရေးလုပ်ငန်း၊အင်ချမ်းမြေလုပ်ငန်း၊စက်မှုစုံ၊ဗန်ဒါရေးနဲ့အမတ်ခံလုပ်ငန်းတွေ၊ကုန်သွယ်ရေးနဲ့တက္ကသိုလ်ဘော်ရေးလုပ်ငန်းတွေကိုကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင်ရဲ့အစိုးရခံစာကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါတယ်။ဒီလုပ်ငန်းတွေဟာ2016နောက်ပိုင်းမှာအများပိုင်းကုမ္ပဏီတွေဖြစ်လာကြပေမဲ့လည်းအကျိုးအမြတ်များစုကတော့စစ်တပ်တွေကိုစီးဝင်နေကြတယ်လို့ဆိုပါရယ်အဆိုပါလုပ်ငန်းစုတွေရဲ့မိဖက်အဖြစ်လုပ်ကိုင်နေကြတဲ့နိုင်ငံသားကုမ္ပဏီတွေကတော့ဂျပန်နိုင်ငံက Adani နဲ့ Kirin Holding အပါအဝင်တောင်ကိုရီးယားက POSCO Steel အိန္ဒိယက Enforces နဲ့ဟောင်ကောင်က Universal Apparel တို့ဖြစ်ကြတယ်လို့ဆိုပါရယ်မြန်မာစစ်တပ်ကိုစီးပွားရေးအထူးချံဖြစ်အောင်ရေးယူဖို့တောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအစီအစဉ်ကအပေါ်ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာရမုံငွေအဖွဲ့ IMF တို့အပါအဝင်နိုင်ငံတော်တော်များများနဲ့အဖွဲ့အစည်းကြီးတွေကထောက်ခံချက်တွေပေးထားကြတယ်လို့ဆိုပါရယ်။နောက်ဆုံးအပိုင်းအဖြစ်နဲ့ကျင်းဝတ်ဆိုင်ရာတာဝန်ယူဆောင်ရွက်ရမယ့်အချက်အလက်တွေကိုဖော်ပြထားရမှာတော့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာယင်းနှမျိုးနွယ်မှုတွေမလုံးကြဖို့ရည်ပူးရအဖြစ်တောင်းဆိုတာမျိုးမဟုတ်ပဲမြန်မာနိုင်ငံမှာအမှန်တကယ်လိုအပ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူဖြစ်အောင်ယင်းနှမျိုးနွယ်မှုတွေလုံးကြပါဒါပေမဲ့လည်းစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုမလုံးကြပါနဲ့လို့တိုက်တွန်းထားကြောင်းဆောင်းမရှင်ကထောက်ပြထားပါရယ်အပြည့်စုံတော့ www.theconversation.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Press Nexa ပြည်ပနှာစင်ညာမယ်မြမအရေးသုံးသပ်ချက်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကြွေးကြော်နေတဲ့အမျိုးသားပြန်လည်စစ်မြေရေးအစိုးရဖွဲ့စည်းရေးဆိုတာဟာအောင်မြင်ဖြစ်လာမလား၊တဝက်တပြက်ဖြစ်လာမလားသူရင်းဟုတ်လုံးဝအပြားရှုသွားလိမ့်မလားဆိုတာမြန်မာနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ကျွန်တော်ကြိုးစားသားဆွေးနွေးသုံးသပ်ထားပါတယ်ဒီလိုအန်အယ်ဒီနဲ့တိုင်းရင်းသားပါတီရဲ့ဆွေးနွေးမှုကနဦးမှာပဲတွေ့တွေ့လာရတဲ့အထူးအထစ်တွေနဲ့ပတ်သက်လို့ဦးရဲထွန်းကခုလိုမှတ်ချက်ချပါတယ
်ဒီအန်အယ်ဒီအတွင်းနဲ့ချင်းတပ်ပုံကပါတီကိုချင်းတပ်တာမျိုးမဟုတ်ခဲ့တဲ့အရေးတော့ခါရတဲ့ပြည်တော်ကိုယ်တော်တွေချင်းတပ်တာတို့မြန်မာနိုင်ငံနဲ့ပတ်သက်လို့အလျှော့မပေးတာလို့အဲ့လိုမျိုးတွေကိုကြားလာတဲ့အခါကျတော့ဒီတိုင်းသားပါတီကတော့တန်ဖျားရှိလာမှာပဲပေါ့နော်အချင်းပြေပါမလားဆိုတူနေတာပေါ့
ရှင်းကိုရွေးထိုင်စရာကျွန်တော်အကောင့်ညီမီစဉ်းစားကြည့်ရအောင်ပါဘယ်လိုလုပ်ကြရင်ကောင်းမလဲဆိုတော့
အပြုသဘောနဲ့ပြောရမယ်ရှင်တော့ကျွန်တော်တို့ဒီမိုကရေစီတရားစနစ်ကိုတွားမယ်ရည်ရည်ချင်းတည်ရတဲ့အတွက်ကြောင့်မလို့အတူတူလည်းတကယ်လုံးလုံးကြရအောင်လို့ပေါ်တဲ့စာကိုထောက်တာက NLD ပါတီကဖြစ်တယ်။ဒါကြောင့်မလို့သူတို့ကဒီဟာကိုအကောင့်နဲ့ပေါ်ချိလန်းလန်းတဲ့အခါမှာကိုယ်ဒီပါတီဘောလုံးထုံးတာအဲဒီမှာပြစ်ကြတဲ့မူဝါဒချထားပြီး what say ရဲ့အခါမှာဆုပ်ကန်ထားတဲ့မူဝါဒကနိုင်ငံရေးပါတီတွေပဲဖြစ်မယ်။နိုင်ငံရေးပါတီတွေရဲ့အကြောင်းကြားမယ်။နော်။တွားပြီးတော့ရှင်းနေတဲ့ရည်ရွယ်ချက်ကအဲဒီလာမယ့်2021မှာအစိုးရပြစ်မှာဆိုလို့ရှိရင်တင့်တော်တဲ့ပုံစံတွေကိုပါဝင်ဖို့အတွက်တန်းတန်းတယ်ဆိုတဲ့ဟာပေါ့နော်။အားလုံးထိမင်းတယ်ဆိုတဲ့ကိစ္စကိုပြည်ပြည်ကြကြထုံးပြရမယ်။ဒါကနိုင်ငံရေးပါတီကိုရှင်းတတ်မယ်။နိုင်ငံရေးပါတီကိုရှင်းတတ်တဲ့အခါမှာကိုယ်သဘောကျတဲ့ဒီရေတောက်ခံရတဲ့တော်တော်ကိုယ်တိုင်ရှိရင်လည်းနော်။တိုင်းရဲ့သူ့ကိုမရှင်းတတ်ဖဲနဲ့အဲ့ဒီပါတီကိုပဲပြောလိုက်တာမျိုးပေါ့။ဒီကျွန်တော်ပါတီကဒီပုဂ္ဂိုလ်ဒီပုဂ္ဂိုလ်တော့ကျွန်တော်အဲ့ဒါတော့ကြာရယ်စာကဖြစ်တော့လေအဲ့ဒါလို့ထုတ်ပြတာကတက်ဆိုင်ရာပါတီကထုတ်ပြချိန်ပြတာပေါ့နော်အဲ့ဒါလို့နိုင်ငံရေးပါတီတွေကအပြန်အလှန်လေးစားမှုနဲ့ရှင်းတာမှသာလေပြီးလုံးနေရေးအတွက်ဟုတ်ကဲ့ကျွန်တော်ကတုံ့ပြန်ပါလ
ို့ဟုတ်ကဲ့တမတော်ကတော့တိုင်းရင်းသားတနက်ကင်အဖွဲ့နဲ့အစဉ်ပြောင်းလုပ်နေတဲ့ကြိုးစားနေရတွေတွေ့ရတယ်ဆိုတော့တချို့ကရေးရတယ်ကသဘောထားပြောကြတယ်စစ်တမ်းနဲ့ပေါင်းကျင်ရင်ဒီမိုကရေစီနဲ့အလံဝေသွားမှာပေါ့ဆရာနဲ့ပြင်စနစ်ကိုမမေ့ကြဘူးလားဘာပြီးတော့ရေးရတယ်ဆိုတော့တကယ်တမ်းအဲ့လိုသာပြောနေပေမဲ့လည်းအခုကျတော့တမတော်ဘက်ကိုစစ်တပ်ဘက်ကိုပူပြီးတွန်းပို့နေသလိုများဖြစ်နေသလား
တမတော်အနေနဲ့ကတော့ဖက်ဒရယ်စနစ်ဆိုတဲ့အကြောင်းကိုလက်ခံလာတယ်။နောက်2008ဖွဲ့စည်းပုံရှိတာဥပဒေအရမြန်မာဖက်ဒရယ်စနစ်နဲ့မညီတဲ့ဖက်ဒရယ်စနစ်မပြည်ပြင်တဲ့အခြေအနေကိုပြင်ဆင်သွားဖို့အတွက်ကောင်ဝေးဦးစီးတုံမြောက်နိုင်ငံတိုက်တွန်းနေတာကိုလည်းပြင်ဆင်ထားကြပြည်ရမယ်ပေါ့နော်။နောက်တစ်ခါသူကကျွန်တော်တို့ငញ្ញန်ရေးရမယ်ဆိုလို့ရှိရင်ဒီနိုင်ငံရေးရမယ်ပေါ့ကောသွားမယ်ဆိုတာတွေလည်းပြည်ပြင်တဲ့ပြောပြထားတာရှိတယ်။နောက်တစ်ခါငញ្ញန်ရေးနဲ့မဆက်ဆက်ဖဲနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုတော်တော်လေးမှကြည့်ကြကြတဲ့အခါမှာလေဒီပုံမှန်26ပြင်ဆင်ရေးတွေတက်ဆိုင်ရာပြည်နယ်ကျွတ်တော်ကိုယ်စားလှယ်ရနေတက်ဆိုင်ရာဝန်ကြီးချုပ်ကိုရင်းနှီးလို့တိကျမျိုးတွေမှာသူတို့ကတိတိကျကျထောက်ခံခဲ့တဲ့အားမျိုးပေါ့နော်ဒီဖက်ဒရယ်စနစ်ကိုလိုလားအကြောင်းပြတ်ခဲ့တဲ့ဟာတွေရှိတယ်ဆိုတော့ဒီဟာတွေကိုထောက်လိုက်လို့ရှိရင်တော့သူက NLD ရဲ့နိုင်ငံရေးအရာဒီရှစ်ပြီးချက်ပြေးနေတယ်လို့ထင်ရတာပေါ့ဒါတစ်ဖက်မှာ NLD ကလည်းပြောတာဆိုတာတွေမှာလည်းအဲဒီချွတ်ထော်တာတွေရှိတာပေါ့ဥပမာအားဖြင့်ဒီဒေါက်တာမေဂျင်းကပြောတဲ့အထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီဒီမိုကရေစီမရမချင်းဒီဖက်ဒရယ်စနစ်မတော်ဘူးမသေးဘူးပေါ့ဥပမာ26ပြည်သူတွေကိစ္စမျိုးတွေတက်ကဒီကျွန်တော်တို့တော်တဲ့ကနေအခက်ခွာမချင်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးပေါ့နော်ကြောင်းလည်းမသေးနိုင်ဘူးဆိုတဲ့ဟာမျိုးအဲ့လိုဆိုတော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းရင်းသားနိုင်ငံရေးပါတီတွေရဲ့အားလုံးက NLD ပါတီရဲ့ပေါ်ပါတော့မှနည်းနည်းအာရုံကျလာတယ်လို့ပေါ့နော
်ဟုတ်တယ်ကျွန်တော်စဉ်းစားတာက NLD ရပုံကိုယ်တဲ့ NLD strategist တွေမတွက်ဘူးလားအဲ့ဒါကိုသူတို့ငါတို့ဟိုဘက်ကိုတွန်းပို့သူတို့ဖြစ်နေတယ်လို့ဒါပေမဲ့လည်းတိုင်းသားတွေဟာစစ်တမ်းနဲ့ဘလောက်ပဲတိဆက်သွားသွားသူတို့ဘက်ကိုဘလောက်ပဲအောက်ကိုသွားသွားနောက်ရွေးကောက်ပွဲလို့ရင်တော့ငါတို့ NLD ရဲ့နိုင်မှာပဲဆိုတဲ့ကိုင်းကနပါတီကြီးစိတ်ဓာတ်နဲ့များမနာထောင်နေသလားအဲ့လိုပြောရင်ရောသိလွန်ရကြမလားသူတို့ဘာကြောင့်တရားကိုမနှိမ့်နိုင်ကြလဲအဲ့သူတို့ရဲ့ပါတီရဲ့သဘောထားကိုဘယ်လိုသုံးသပ်လို့ရပါလဲအဲ
နော်သမရောကတကယ်တမ်းကျတော့သူတို့နဲ့ပြန်ပြက်တော့မဟုတ်ဘူးပေါ့လေ GDP ကလားအဓိကပြန်ပြက်ဖြစ်တာ哦အဲ့တော့ဘာပဲဖြစ်ဖြစ်သမရောနဲ့ဒီတိုင်းသားတွေနဲ့နားလည်မှုရပြီးတော့ဉာဏ်ရည်အတွက်လည်းအကျိုးဖြစ်မယ်ဆိုလို့ရှိရင်တော့ NLD အတွက်လည်းကောင်းတာပေါ့နော်အဲ့ NLD အတွက်လည်းကောင်းတယ်ဒီလိုကျွန်တော်တို့ကတော့မြင်ပါတယ်သို့တော့ကျွန်တော်ဒီနေ့ဘက်တစ်ခုကတော့ဒီလိုနောက်တိုင်းသားပါတီတွေအနေနဲ့ပါYes, you do know, the NLD logo, Kama, who are the other party, Kama, party, who are the other 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 party,ပြောင်းသွားမှန်းဆိုတဲ့အမျိုးမျိုးရှိကောင်းရှိနိုင်တယ
်။အဲ့လိုခံမျိုးသာတကယ်တမ်းဖြစ်လာနိုင်ရင်တော့ဖိတ်ကောင်းတာပေါ့။ NLDV ပြည်ထောင်စုတစ်ခုလုံးကိုကိုးစားပြီးတော့ပါတီကြီးအဖြစ်တိုင်းသားရဲ့အလုံးကလက်ခံလာနိုင်မယ့်အလားအလာကရှိပါလားဤတော့အခုလိုလွတ်ထွေလို
့နိုင်ငံရေးလေလာတုံးတက်ပြီးတော့နောက်ပြီးတော့ cash လုပ်နေကြတဲ့အဖွဲ့တွေအဲ့ဒီလိုမျိုးတွေရဲ့အမြင်မာကတော့ NLD ဒီကဲ9နှစ်အတွင်းလောက်ကန်ဆောင်ရွက်ချက်တွေဟာတိုင်းသားတွေနဲ့ပြည်လုံးညီညွတ်မှုကိုပေါ်ပြီးတော့ဝေးပွားသွားပြီးတော့တိုင်းသားဒီဒီလိုမျိုးအတွက်ဒီအကျိုးမရှိတဲ့ဒိဋ္ဌိတွေတော့မြန်မာလောက်ခဲ့တယ်ဆိုတော့အာမေတုံးတက်ချက်ရှိတာပေါ့ဒါပေမဲ့2020ရွေးကောက်ပွဲလွတ်လိုက်တဲ့အခါကျတော့အဲ့ဒီနေရာကြီးမှာတူနိုင်တဲ့နေရာအကြီးအကျယ်ကျော့သွားလိမ့်မယ်လို့သတ်ထားတာကမကျော့သွားတဲ့အပြင်အရင်ဒါနဲ့ကတဲ့ပြောင်း6နေရာလောက်ပြေးနိုင်တာတဲ့396နေရာနိုင်လာတယ်ဆိုတဲ့အခါကျတော့သူတို့ဒီ NLD ပါတီနေလဲကသူတို့ထောက်ခံလို့လို့သူတို့ကြွက်ကြွက်မှာပဲမဟုတ်ချ။အဲ့ဒါကြောင့်မို့သူတို့အနေနဲ့ကတော့သူတို့လျှောက်တဲ့နိုင်ငံမှန်တယ်။နော်ဒီတိုင်းသားနိုင်ငံရေးပါတီတွေကိုနော်ဟိုစိတ်ပြီးတော့
ဒီစိတ်ကြမလို့ပေါ့လေ။ဟော
ရာကြီးကြီးနဲ့အောက်ကျခံပြီးတော့ပြုံးကြမလို့ဆိုတဲ့အမျိုးမျိုး
ကျွန်တော်ကျွန်တော်ဓာတ်ဖြတ်မိမယ်ဤတော့ဦးရထွန်းအဲ့တော့ဦးရထွန်းကဘယ်လိုသုံးသပ်လဲတိုင်းရင်းသားတွေကတော့ NLD နိုင်တယ်ဆိုတာဟာတိုင်းရင်းသားတွေအမြင်ပြောတာပေါ့နော်သူတို့အချင်းချင်းမညီညွတ်လို့ပါတီခွဲတွေပေါ်လာလို့ဆိုပြီးတော့ပြောတာလည်းကြားပါတယ်ဆိုတော့ NLD ကြောင့်လားတိုင်းရင်းသားတွေမညီညွတ်လို့လားတိုင်းရင်းသားပါတီမညီညွတ်လို့လားအ
ဲဒီလုံးပါကတော့ကျွန်တော်တို့တစ်ချက်သေးတော့ပြောလို့တော့မရဘူးပေါ့ကျွန်တော်ပြင်းနေအချက်နဲ့ချက်သုံးချက်လောက်တော့ရှိနေတယ်အခုတစ်ချက်ဒီမြန်မာသားဒီတိုင်းနိုင်ငံတဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်တော့ဘယ်သို့တော်ကဘယ်လိုအရေးပါတယ်ဘယ်သို့တော်ကကိုယ်ဒေသအုပ်ချုပ်မဲ့သူသာသဖြင့်ဒီကိုယ်ခွဲထက်ချာမသိတဲ့အခါကျတော့သူကတပြည်လုံးအနိုင်ရနိုင်တဲ့ပါတီဟိုပဲသူကလက်ထက်ကိုအာတန်ကြတာပေါ့ဒုတိယတစ်ခုကကျတော့တုံတုံဆော်တဲ့တက်မှာဒီတိုင်းရင်းသားနိုင်ငံရေးပါတီတွေကအားနေတယ်လို့ထင်တယ်အခုတစ်ပြင်းCOVID-19 ရောဂါဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီခါကျတော့ဒီတော့ကိုယ်ပြင်းခွင်းကလည်းနေတဲ့အခါကျတော့တိတ်ပြီးတော့ဒါကိုဖြည်းဖြည်းကမလုပ်နိုင်တာလည်းပါလိမ့်မယ်။နောက်တစ်ခုကတော့တို့အချင်းချင်းဒီပြည်သူ့ညီညီရာဘက်ပါတီတွေအကွဲကွဲပြားပြားဖြစ်နေပြီးတော့ပြန်လည်ပေါင်းစည်းနိုင်တယ်ဆိုတော့ခါကလည်းတိတ်မကြသေးဘူး။တိတ်မကြသေးတော့ဒါပေါင်းစည်းပြီးတဲ့အခါကျတော့ပါတီရဲ့အနေနဲ့ဒီတော့ပြောဝင်မယ်ဆိုတာကိုသိတဲ့အတိုင်းသားတွေကအလွန်လဲဒါကြောင့်မလို့ဒီလိုပြောနော်ကောင်းကောင်းကြည့်ပြီးပုံပြင်ရာချမ်းလို့အောက်မှာဒီ NLD ကိုပဲစုပြင်ပြီးတော့မဲတိကြတယ်လို့ကျွန်တော်တို့အဲ့လိုသုံးပါတယ်
ဟုတ်ကဲ့ဆိုတော့နောက်အဲ့ပြီးတော့သူတို့ပါတီရှုံမယ်အတိုင်းသားပါတီရဲ့နိုင်မယ်လို့သိကြပြောကြတဲ့မေဆန္ဒနဲ့တချို့နမူနာအဖြစ်ခိုင်းပြနေမှာဆိုတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲမကျင်းပဘဲထားခဲ့တာကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ပြောရဲသားနဲ့အခုမကျင်းပါတော့ဘူးလို့ပြောနေတာကိစ္စအဲ့ဒီကိစ္စတွေကြတော့အဲ့ဒါတွေကြောင့်မ
လဲအဲ့ဒီကိစ္စတွေကြတဲ့အခါကျတော့ NLD အနေနဲ့ပြည်သာပေါ့ဒီနေရာတွေကရှုံးမှာဒီသက်ဆိုင်ရာတိုင်းရင်းသားပါတီ ANP တို့လို့ပြောတော့ဒီခါ ဒိုင်းသားပါတီတွေကနိုင်မပေးကြတဲ့အတွက်ကြောင့်မလို့ဟိုဒီရေတောက်ပွဲကော်မရှင်ကအောက်ခြေကနော်ရေတောက်ပွဲမြို့နယ်အဲမြို့နယ်ရေတောက်ပွဲကော်မရှင်ကအခြေအနေတွေကိုပြင်လာတဲ့အခြေအနေတွေနဲ့နော်ဒီတက်မတော်တို့ကာဝေးဝင်ထားတာတို့ကပေးတဲ့အခြေအနေကိုပေါင်းစပ်ပြီးတော့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့သူကအပေါ်ကနေပြီးတော့ဒီဒီဒီစိတ်ချင်တယ်လို့ဆုံးဖြတ်လိုက်တယ်ဆိုတာအဲကျွန်တော်တွေ့ရတယ်အထူးသဖြင့်ဟိုကျွန်တော်တင်ထားလိုက်မိတာကဒီရှမ်းပြည်နယ်မှာပေါ့နော်ရှမ်းပြည်နယ်မှာဆိုလို့ရှိရင်တခြားလူမဟုတ်ဘူးကျွန်တော်တို့ဥက္ကဋ္ဌဟိုင်ရဲ့အကြီးအကဲအစိုးရကြီးကြောင့်မဲမှာကျွန်တော်ရုပ်တော့တဲ့ကော်မရှင်ဥက္ကဋ္ဌလုပ်တယ်ဒီပုံလိုက်ကထုတ်ပြောထားတဲ့ဒီကျွန်တော်တို့အင်တာဗျူးခိုင်တစ်ခုကျွန်တော်နားထောင်လိုက်ရတယ်အဲ့ဒီမှာဒီကြောင့်မဲမဲဌာနနဲ့တချို့ကြီးရတချို့ဆက်သိမ်းလာနဲ့ပတ်သက်ပြီးတော့နော်ရုပ်တော့မလုပ်နိုင်ဘူးလို့ကြားထိုင်းလာနဲ့ပတ်သက်ပြီးသူတို့ဘာမှမသိရဘူးသူတို့တင်တာမဟုတ်ဘူးဆိုတာကိုသူရှင်းပြထားတာရှိတယ်အဲ့ဒါကဒါနမူနာတစ်ခုအနေနဲ့ထောက်ပြတာပါကျန်တဲ့နေရာတွေမှာလည်းဒီလိုပါပဲတော့ပြောပြနေတာကရုပ်ောက်တဲ့ကော်မရှင်ကြီးရုပ်ောက်ကလုပ်နိုင်ပြီရှိမရှိဆိုတာကိုအောက်ခြေကအချင်းချင်းတည်းတွေမတောင်းဘူးအောက်ခြေကနိုင်ငံရေးပါတီတွေနဲ့မတိုင်မမျိုးဆိုတာကိုထောက်ပြနေခြင်းဖြစ်ပါတယ်ဒါကြီးကခုနပြောကလေးပေါ့နော်သူတစ်ခင်းတော့ရခိုင်မှာဖြစ်သွားတဲ့ကိစ္စတစ်ခုမှာနော်ဒီကျွန်တော် NLD အရင်ကနိုင်ထားတဲ့ဒီမြို့နယ်ကတော့သူကရုပ်ောက်ပွဲကျင်းပမှုအစီအစဉ်ဖြတ်ထားတယ်နော်ဒီ NLD မနိုင်တဲ့ဒေသကိုကျတော့ရုပ်ောက်ပွဲဖြတ်ထားတာကိုတွေ့ရတယ်ဒါကြောင့်မို့ဒါတွေကလည်း NLD အနေနဲ့ဒီတိုင်းရာတွေစစ်တော်တဲ့ရောက်လုံခြုံတယ်လို့ဆက်ပါတယ်ဗ
ျဟုတ်ကဲ့ဒီလာမယ့်၅နှစ်အတွင်းမှာဖြစ်လာနိုင်တဲ့အမျိုးသားညီညွတ်ရေးအစိုးရဆိုတာဟာတိုင်းသားပါတီတွေနဲ့တကယ်ညှိနှိုင်းလို့ရလာတဲ့အစိုးရဖြစ်မလားသူရီမဟုတ်တိုင်းသားဒေသတချို့ကလူတွေကတော့လက်ခံပြီးတော့ကြံတချို့ကလူတွေကကြံရိတ်ခဲ့တဲ့ပုံစံမျိုးနဲ့များတဝက်တစ်ပြက်ညီညွတ်သောအစိုးရဖြစ်သွားမလားသူတို့ဘုံညီညွတ်သောအစိုးရဖြစ်လာနိုင်ကြီးလုံးဝမရှိဘူးလားဆိုတာအချင်းချင်းညီကုန်းချုပ်ပတ်ဖွင့်တဲ့ပြီတချို့သောလူပုဂ္ဂိုလ်
များကိုဒီတိုင်းမှာ၅နှစ်မှာတော့လည်းဆွဲဆောင်ပြီးတော့အထူးကပ်ဖွဲ့တာမျိုးဖြစ်လာနိုင်တယ်။ဒါအဲလိုဖြစ်တဲ့အတွက်ကြောင့်မို့လို့ငွေတဲ့၅နှစ်ကလည်းအခြေအနေတိတ်ကျုံးနေလို့မဖြစ်ဘူးပေါ့နော်အဲ့တိုင်းပြန်ဖြစ်လို့မဖြစ်ပါဘူ
းကိုဗစ် -19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆူကျူးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိတယ်လို့နောက်ဆက်တဲ့ဆူကျူးတိတိတသာမခံစားရဘဲရောဂါပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တွဲဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင့်ကျန်းမာရေးသတင်းအယ်ဒီတာတူဖြစ်သူဒေါက်ထွေးစီမန်းကအခုလိုပြောပါတယ
်ကင်ဆာအမျိုးမျိုးကိုလိုက်ကြည့်တဲ့ကံမှာအဲ့လူတွေရဲ့ medical history ကိုကြည့်တဲ့ကံမှာ smoking history ပေးတာကိုတွေ့ရတယ်နော်ဆေးလေးတော့တာကိုတွေ့ရတယ်အဲ့တော့ဒီဆေးလေးနဲ့ဆေးရည်ကြီးတုံးဆွဲခြင်းဒီကင်ဆာအားလုံးလူသားမှာဖြစ်တဲ့ကင်ဆာအားလုံးညီပါကိုနော်အဖြစ်များသောကစားတွေအားလုံးတို့ကိုဖြစ်စေသောအဓိကအကြောင်းရင်းကံကဆေးလေးနစ်ဆေးရည်ဖြစ်နေပါတယ်အဲ့တော့ဒီဆေးလေးနစ်ဆေးရည်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကအထက်ခွန်းသုံးတက်ခွန်းလုတ်တင်တဲ့အတွက်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့ပြတော့ pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြေဆုံးတဲ့မျိုးနဲ့ကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကြုံတဲ့ကိစ္စယောဂါတွေလိုမျိုးမကူးဆက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိနဲ့ဆေးရကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိနဲ့ဆေးရကြီးသုံးဆွဲမှုရောနေကြဆင်းအောင်လှုံ့ဆော်ဖို့ UA ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိဆေးရကြီးနဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြောင်ညာတွေနဲ့အယောင်ပြင့်တင်မှုတွေကိုလည်းပိတ်ပင်တရှိနိုင်မှုအတွက်စူးစမ်းလှုံ့ဆော်လျက်ရှိတယ်လို့ဒေါက်ထွေးစီမန်းကအခုလိုရှင်းပြပါရတယ်။
ဆေးလိမ်ဝေကင်းစင်သောဒေသတွေတီထောင်ရေးအဲ့ဒီဒေသတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တကဆေးလိမ်နဲ့ဆေးရွက်ကြီးလုံးချခြင်းကိုကြော်ညာခြင်းနောက်ရောင်းမြင့်တင်ခြင်းတွေကိုပိတ်ပင်တားဆီးရေးနောက်တကဆေးလိမ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လုံးချလို့ရရှိတဲ့အခွင့်အရေးကိုတိုးမြင့်ကောက်ခံရေးနောက်တကတို့လုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေအပေါ်မှာဒီတိုဘက်ကူ industry လို့ခေါ်တဲ့ဆေးလိမ်ဆေးရည်ကြီးထုတ်လုပ်ရေးလုပ်ငန်းကြီးပေါ့လေဟိုလွယ်ဆုံးပြောရရင် secret company ပေါ့နော် secret company secret company တွေဆေးရန်ထုတ်လုပ်တဲ့ company တွေကနေပြီးတော့ sponsor ပေးတာတွေငွေကြေးငွေထောက်ပံ့ပေးတာတွေ မျိုးရေးလုပ်ငန်းတွေမှာဟိုလာတွေကိုဒီ sub national level လို့ခေါ်တယ်ဥနာတို့မျိုးတော်တွေကနေပြီးတော့ယုံကြည်အစ်အာနာဂရနေကလက်မခံဘူးပါပဲနော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံနိုင်တယ်သူတို့ခိုင်းတာလုပ်ရတယ်လေနော်အဲ့လိုမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကမလို့ကြရေးပေါ့လေเนาะအဲ့ဒါတွေပါပါတယ
်အာရှပစိဖိတ်ဒေတာကမြို့ကြီးတွေမှာဆလိတ်နဲ့ဆေးရည်ကြီးတုံးဆဲမှုရှော့ချရေးအတွက်ရည်ရွယ်လှောင်နေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေတာအတင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှောင်ရှားဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမံကပြောပါတယ
်2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ဟောပေါ့အာရှပစိဖိတ်စနစ်နိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်တနည်းတစ်ခါညီလာခံတွေကိုကျင်းပါပါတယ်။ကျင်းပတဲ့အခါပထမဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံအထိ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ဖြစ်ပါတယ်။နောက်ထပ်မြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဘူကိုမြို့မှာလုပ်ခဲ့ပါတယ်။အဲ့တော့အခုဆိုလို့ရှိရင်ဒီ APK အဖက်မှာပါဝင်တဲ့အာရှပစိဖိတ်နိုင်ငံတွေ40လို့ရတယ်ပေါ့လေ48မြို့နဲ့တော့48မြို့တော့ပေါင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါလိမ့်မယ
်။အရှပစိဖိတ်ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါဗျ။ APK အဖွဲ့နဲ့အတူစစ်လိမ့်နဲ့စီရကြီးတုံးဆဲမှုရှော့ချရေးလှူရှားဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထယ်ဖို့ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမြို့အောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါဗျ။
တော့မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်နော်နေပြည်တော်မြို့တော်ဝင်ကသူရဲ့အောင်မြင်မှုတွေပို့ဆောင်ချက်တွေကိုဒီလိုမျိုးတော့ကိုယ်တိုင်ပြပြသွားတယ်။ဟောတကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေနော်။မြို့ကြီးတွေကျွန်တော်မြို့တော်မဟုတ်ပဲနဲ့ဟိုမြို့ကြီးအဆင့်နဲ့ရှိတဲ့နိုင်ငံတွေ3-4မြို့တော့ပါတယ်နော်။နောက်တကနီပေါ်ကလည်းပါတယ်။နောက်တကတီမော်ဒက်စတီကလည်းပါတယ
်။ COVID-19 ကူးစက်ပြန့်နှံ့မှုကရောဂါဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ရောဂါရှိတဲ့သူတွေဟာCOVID-19 ယောဂရဲ့နောက်ဆက်တဲ့စုကြေတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂဖြစ်စေတဲ့အကြောင်းအရာတွေထဲကတစ်ခုဖြစ်တဲ့ဆက်လိတ်နဲ့ဆေးရည်ကြီးတုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လုံဆောင်ချက်တစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရန်သုံးတော့ကောက်တီသတင်းအနေနဲ့စကြပါရစေ။ကောက်တီပြိုင်ပွဲတွေထဲမှာမေဂျာဖလားတစ်ခုဖြစ်တဲ့ PGA ကောက်တီပြိုင်ပွဲကိုအမေရိကန်သမ္မတထရန့်ပိုင်တဲ့ကောက်ခွဲမှာကျင်းပတော့မှာမဟုတ်ဘူးလို့အမေရိကန်ကျေးဇူးကောက်တီသမားများအသင်း PGA ကကြေညာလိုက်ပါရစေ။2020 PGA Championship ကောက်တီပြိုင်ပွဲကိုမူလတုံးကတော့ New Jersey ပြည်နယ် Badminster မှာရှိတဲ့ Crown National ကောက်ခွဲမှာကျင်းပဖို့စီစဉ်ထားတာပါ။ဒါပေမဲ့ပြီးခဲ့တဲ့ January 6ရက်နေ့ကအမေရိကန်ကွန်ဂရက်လွှတ်တော်မှာ2020သမ္မတရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့လုပ်နေချိန်မှာသမ္မတထရန့်ကသူ့ကိုထောက်ခံတဲ့သူတွေကိုဆန္ဒပြကြဖို့လှုံ့ဆော်ခဲ့ပြီးတော့အဲဒီကနေလွှတ်တော်ကိုဝင်ရောက်စီးနင်းတဲ့အထိဖြစ်ခဲ့တာကြောင့်ဒါကိုရှုတ်ချတဲ့အနေနဲ့ PGA ဘုတ်ဖွဲ့ကမဲခွဲပြီးတော့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးအမေရိကန် PGA အသင်းဥက္ကဋ္ဌ Jim Richardson ကပြောပါတယ
် It's become clear that conducting the PGA Championship at Trump Administration would be detrimental to the PGA of America brand.
ထောင်နေတဲ့ PGA ကောက်ပြန်ပွဲကို Fed Minister မှာရှိတဲ့ Trump National ကောက်ပွဲမှာကျင်းပဖို့က American ကြီးစားကောက်တီသမားများအသင်း PGA အတွက်တော့ထိခိုက်နစ်နာမှုတွေရှိလာနိုင်ပြီး PGA ရဲ့လုပ်ငန်းစဉ်တွေအစီအစဉ်တွေရေရှည်ထိန်းသိမ်းထားနိုင်ဖို့နဲ့ဆက်လက်လှုပ်ဆောင်သွားဖို့အတွက်အန္တရာယ်ဖြစ်လာနိုင်တယ်ဆိုတာရှင်းပါမယ်။ American PGA နဲ့ PGA ကြီးစားကောက်တီသမားများအသင်းအနေနဲ့ပြိုင်ပွဲတွေကိုနောက်လာမဲ့ဆယ်စုနှစ်တွေနဲ့ချီပြီးဆက်ပြီးကျင်းပသွားနိုင်မှုအခုလိုဆုံးဖြတ်လိုက်တာဖြစ်ပါလေ။ကျွန်တော်တို့ချစ်တဲ့ဂေါ်ဒီကစားနီးနဲ့ပြိုင်ပွဲတွေကိုဆက်ပြီးတော့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်
။2015တုန်းကလည်းတခါ PGA က LA မြို့က Trump National ဂေါက်ကွင်းမှာလုပ်တဲ့ PGA ပြိုင်ပွဲကိုတခါဖျက်သိမ်းမှုတာကြောင့်ဒါကဒုတိယအကြိမ်ဖြစ်ပါတယ်။ဒီကောက်ပွဲမဲဆွယ်စီးရင်ကာလအတွင်းမှာမက္ကဆီကိုနယ်ပေါ်တွေနဲ့ပတ်သက်ပြီးတော့ Donald Trump ပြောတဲ့စကားတစ်ခုကြောင့်အဲဒီတုန်းကဖျက်သိမ်းခဲ့တာပါ။ American PGA ကအဲ့လိုဖျက်သိမ်းပြီးတိတ်မကြခင်မှာပဲ။ဘရဒင်းက RNA ကောက်ဒီအဖွဲ့ချုပ်ကလည်းသမ္မတထရန့်ပိုင်တဲ့တမ်ဘရီကောက်ခွဲမှာဘယ်ပြိုင်ပွဲကိုမှကျင်းပသွားမှာမဟုတ်ဘူးဆိုပြီးတော့နည်းနည်းနာနီကပဲခြေညာပါဗျာ။ကျွန်တော်တို့ရဲ့ပြိုင်ပွဲတွေကိုတမ်ဘရီမှာကျင်းပသွားဖို့အစီအစဉ်မရှိသလိုတိတ်မကြခင်အနာဂတ်မှာလည်းကျင်းပဖို့အစီအစဉ်မရှိဘူးဆိုပြီးတော့ RNA အမှုဆောင်အရာရှိချုပ် Martin Slumberg က ပညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ Olympic ပြိုင်ပွဲဘက်ကသတင်းကိုပြောပြကြပါမယ်။လာမယ့်နွေရာသီ Olympic ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့အတွက်ကာကွယ်ဆေးကအရေးကြီးတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောလိုက်ပါတယ်။ Tokyo မြို့မှာ virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့် Tokyo နဲ့အနီးတစ်ဝိုက်ကခရိုင်တွေမှာဒုတိယကြိမ်အရေးပေါ်အခြေအနေကြီးညာထားပြီးတော့အတော်များများကတော့ပြိုင်ပွဲကိုကျင်းပဖို့ခက်ခဲလိမ့်မယ်၊ကျင်းပဖို့မဖြစ်နိုင်ဘူးလို့ယူဆနေကြပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ကတော့ပြိုင်ပွဲကိုကျင်းပဖို့အတွက်ဆက်လုပ်သွားမှာဖြစ်ပြီးတော့ဒီလိုကျင်းပနိုင်ဖို့အတွက်ကာွယ်ဆေးကအဓိကကြားတယ်လို့ပြောပါတယ
်။ငါ始まってます。日本に起きましても
ကဘာတဝမ်းမှာကာွယ်ဆေးတွေကိုဖြန့်ပြီးထိုးနေပြီဆိုတော့ပြိုင်ပွဲကျင်းပဖို့ကဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်။ဂျပန်နိုင်ငံကဖေဖော်ဝါရီလအကုန်လစပြီးကာွယ်ဆေးထိုးတာတွေကိုလှုပ်သွားကြပါတယ်။ကျွန်တော်တို့အနေနဲ့တင့်တော်တဲ့လှုပ်ဆောင်မှုတွေကိုလှုပ်သွားမယ်ဆိုရင်အိုလံပစ်နဲ့ပတ်သက်ပြီးလူတွေရဲ့အမြင်တွေလည်းပြောင်းလဲလာမယ်လို့ထင်ပါတယ်။ဘယ်လိုအဖြစ် virus နဲ့ပတ်သက်ပြီးကျွန်တော်တို့အနေနဲ့လုပ်နိုင်သမျှလုပ်သွားကြပါတယ
်။ဒါပေမဲ့ Tokyo မြို့ကအတော်များများကတော့ဝန်ကြီးချုပ်နဲ့အမြင်မတူဘဲပြည်ပကနေနိုင်ငံသားတွေအများပြားဝင်လာရင်ကူးစက်မှုတွေပိုပြီးတော့ဆိုးလာနိုင်တယ်လို့ဆိုရင်နေကြပါတယ
်။今の状況を踏まえるとできない可能性の方が高い。
မရှိတော့ရရှိဗိုင်းရပ်စ်ကူးစက်မှုအခြေအနေတွေကိုစဉ်းစားကြည့်ရင်တော့အိုလံပစ်ပြိုင်ပွဲကိုကျင်းပဖို့ဖြစ်နိုင်ရည်လဲပါတယ်အစိုးရအနေနဲ့တစ်ချိန်ချိန်မှာတော့ဒါကိုဖျက်သိမ်းတယ်လို့ထင်ပါတယ
်မကြာခင်ကကောက်ယူခဲ့တဲ့လူစုစစ်တမ်းမှာတော့တိုကျိုမြို့ကန်20ခုရာခိုင်နှုန်းကပြိုင်ပွဲကိုကျင်းပဖို့သဘောတူပြီးသုံးပုံလုံးပုံကတော့ပြိုင်ပွဲကိုဖျက်ဆီးခြင်းတယ်လို့ပြောပါတယ်အစင်လာရမီရှူတိုင်းတဲတဲ့အခမ်းအနားကိုတော့မတ်လ25ရက်နေ့မှာဖူကူရှိမားခရိုင်ကနေစတင်တည်ဆောင်ဖို့စီစဉ်ထားပါတယ်ခင်ဗျာဘောလုံးပွဲတွေမှာတော့အင်္ဂလန်က FA ဖလားဘောလုံးပွဲမှာပြိုင်ပွဲနှစ်သင်းဖြစ်တဲ့ Manchester United နဲ့ Liverpool တို့လာမယ့်သတို့ထအဆင့်မှာတွေ့ကြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဘက်ကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်တွေမှာအနိုင်ရပြီးတဲ့နောက်မဲလိုက်ခဲ့ကြတာမှာမဟာပြိုင်ပွဲကြီးနှစ်သင်းထိတိုက်တွေ့ကြတာဖြစ်ပါတယ်တတိယအဆင့်ပွဲစဉ်တွေမှာ Liverpool က Aston Villa ကို၄ဂိုးတကူနဲ့နိုင်ပြီး Manchester United ကတော့ Watford ကို၃ဂိုးကိုမရှိနဲ့နိုင်ခဲ့တာဖြစ်ပါတယ်ဒီတစ်ပတ်မှာထူးခြားတာတစ်ခုကတော့ Premier League မှာကစားနေတဲ့Leeds United ကအရင်ကသတုထဒန်းလို့ပြောရမယ်အခု League 2မှာကစားနေတဲ့ Crawley Town အသင်းကို3ဂိုးရှိနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်ခင်ဗျာအဆောပကဘောလုံးသတင်းမှာတော့ဂျပန်တိုက်စစ်မှူးဟောင်းကာဇူရိုရှိမီရီယာဟာအသက်54နှစ်အရွယ်မှာသူ့ရဲ့အသင်းဖြစ်တဲ့ယိုကိုဟာမာအသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်ပါပြီဂျပန်နိုင်ငံရဲ့ဂျေးစားပြိုင်ပွဲတွေမှာအသက်အကြီးဆုံးဂိုးသွင်းထားသူဖြစ်တဲ့ကာဇူဟာလာမယ့်ဖေဖော်ဝါရီ26ရက်နေ့မှာ54နှစ်ပြည့်မှာဖြစ်ပြီးတော့အခုလိုစာချုပ်သက်တမ်းထပ်တိုးလိုက်တဲ့အတွက်သူဟာဂျေးစားဘောလုံးသမားနဲ့36နှစ်ကြာကစားတဲ့သူဖြစ်လာမှာပါကာဇူဟာဘရာဇီးလ်နိုင်ငံဆန်တိုစ်ပါသူ့ရဲ့ဂျေးစားဘောလုံးသမားဘဝကို1986မှာစတင်ခဲ့ပြီးတော့ဂျေးလိပြိုင်ပွဲတွေစတင်ခဲ့တဲ့1990ပြည့်လွန်နှစ်စောပိုင်းတွေမှာတော့သူဟာဘာရီကာဝါဆာကီအသင်းနဲ့ကစားခဲ့ပြီးအသင်းနဲ့အတူဂျေးလိချန်ပီယံနှစ်ကြိမ်လည်းဖြစ်ခဲ့ပါတယ်။အဲဒီနောက်တော့အီတလီစီးရီးအေကကျွန်တော်အသင်းမှာပြောင်းပြီးတော့ကစားခဲ့တာပါ။သူက1992တုန်းကတော့ဂျပန်အသင်းနဲ့အတူအာရှဖလားရခဲ့ပြီးတော့အာရှအကောင်းဆုံးဘောလုံးသမားဆုကိုလည်းနှစ်ကြိမ်ရခဲ့ပါတယ်။အသက်54နှစ်အထိဘောလုံးသမားဘဝကိုမဆွတ်လွတ်သေးဘဲနဲ့ဂျေးစားဘောလုံးသမားအဖြစ်နဲ့ဆက်ပြီးတော့ကစားနေတဲ့ကာဇူရဲ့ကြံ့ခိုင်မှုနဲ့ဘောလုံးပေါ်ချစ်မြတ်မှုကတော့ဒီသားကြီးကောင်းတဲ့အချက်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဒီဘက်တော့အကြလာကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ဒီကြမှာပြန်ပြီးတော့ဆုံးကြတော့ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဆူဒန်နိုင်ငံဟာအိုစမာဘင်လာဒင်ခေါင်းဆောင်နဲ့အယ်ခိုင်အီဒါအကြမ်းဖက်အဖွဲ့အစည်းအပါဝင်အကြမ်းဖက်သမားတွေကိုလက်ခံခုလုံခွင့်ပေးပြီးထောက်ခံပံ့ပိုးခဲ့တာခိုင်လုံတဲ့အတွက်အမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံကိုအကြမ်းဖက်ဝါဒပံ့ပိုးတဲ့နိုင်ငံအဖြစ်သတ်မှတ်ကြောင်း1993ခုနှစ်ကကြေညာခဲ့ပါတယ်ဒီလိုစည်းဝင်အဖြစ်သတ်မှတ်ခံရရင်ဆိုးကျိုးတွေနဲ့ရင်ဆိုင်ရပါတယ်အဲ့ဒီနိုင်ငံမျိုးကိုနိုင်ငံတကာကပြစ်ပယ်ပါတယ်ရင်းနှီးမြှုပ်နှံသူတွေကလည်းဒီလိုစည်းဝင်နိုင်ငံတွေကိုရှောင်ရှားကြပြီး တခြားနိုင်ငံတော်တော်များများကပါဆက်ဆံရမှာတွန်းဆုတ်ကြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းဓာတ်ရိုက်ထောက်ပံ့တာအတော်များများပေးခွင့်မရှိပါဘူး။ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကလည်းအဲ့ဒီနိုင်ငံကိုငွေချေးမယ်ဆိုရင်အမေရိကန်ကကန့်ကွက်ရပါတယ်။အကြမ်းဖက်ဝါဒထောက်ခံအားပေးတဲ့နိုင်ငံရဲလို့သတ်မှတ်ခံရပြီဆိုတာနဲ့ကမ္ဘာစီးပွားရေးစနစ်နယ်ပယ်မှာပါဝင်နိုင်ဖို့ဤမျိုးစုံနဲ့ကန့်သတ်ခံရပါတော့တယ်။ဥပဒေကြောင်းအရတရမမှုဒါမမဟုတ်ရာဇဝဲမှုတွေနဲ့တရားစွဲခံရရင်အချုပ်အခြာအာဏာပိုင်နဲ့အစိုးရတရအနေနဲ့ကင်းလွတ်ခွင့်ရှိပေမဲ့လည်းဒီအခွင့်အရေးတွေဆုံးရှုံးသွားပါတယ်။ဒါကြောင့်အယ်ခါအီဒါတိုက်ခိုက်မှုမှာတေဆုံးခဲ့ရသူတွေရဲ့မိသားစုတွေကအမေရိကန်တရားရုံးမှာဆူဒန်အစိုးရကိုနောက်ကျောင်းပြန်တရားစွဲခဲ့ပါတယ်။တိချာအမှုတွေကတော့1998ခုနှစ်ကတန်ဇန်နီးယားနိုင်ငံဒါရာစလမ်မြို့နဲ့ကင်ညာနိုင်ငံနိုင်ရိုဘီမြို့တွေကအမေရိကန်တပ်ရုံးတွေတိုက်ခိုက်မှုယီမင်နိုင်ငံမှာအမေရိကန်ရေတပ်ဖြတ်သင်းမော်ကိုလ်တိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေကဆူဒန်အစိုးရကိုတရားစွဲခဲ့ရမှာအမေရိကန်တရားရုံးတွေကနစ်နာရောကြီးပေးဖို့အမိန့်ချမှတ်ခဲ့ပါတယ်။2019ခုနှစ်ဩဂုတ်လမှာတော့ဆူဒန်ပြည်သူတွေကကာလရှည်ကြာစွာအုပ်စိုးခဲ့တဲ့အာဏာရှင်ကိုဖျောက်ချခဲ့ပြီးနောက်ယာယီအစိုးရအသစ်ကဆူဒန်နိုင်ငံအပယ်ခံနေရတဲ့အဆင့်ကနေပယ်ဖြတ်ပြီးနိုင်ငံတကာအတိုင်းဝိုင်းနဲ့ပြန်ဝင်ဆက်အောင်ရှေ့ဆုံးကဦးစားပေးလှုပ်ဆောင်မယ်လို့ကြေညာလိုက်ပါတယ်။အဆုံးမှာတော့ဆူဒန်အစိုးရကတေဆုံးခဲ့တဲ့အမေရိကန်မိသားစုဝင်တရလူတွေအတွက်နစ်နာချေစုစုပေါင်း$335,000,000ရောကြီးပေးဖို့သဘောတူညီလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဆူဒန်နိုင်ငံရဲ့ဖြစ်ထွန်းတိုးတက်မှုတွေကိုပြန်လည်သုံးသပ်ပြီးဒီဇင်ဘာ14ရက်နေ့ကအကြမ်းဖက်ဝါဒထောက်ခံပံ့ပိုးတဲ့စည်းရင်းကနေပယ်ဖျက်ပေးလိုက်ပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကနေဆူဒန်အစိုးရရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုဆိုင်ရာကင်းလွတ်ခွင့်ပါစကလုံးအသုံးအနှုန်းအများစုအပါအဝင်ရန်ပုံငွေခွဲဝေချထားရေးပြင်ဆင်ဖြည့်ဆွက်ချက်အဥပဒေကိုဒီဇင်ဘာလ28ရက်နေ့ကပြဋ္ဌာန်းခဲ့ပါတယ်။ဒီပြဋ္ဌာန်းချက်ကြောင့်ဆူဒန်နိုင်ငံဟာအမေရိကန်ပြည်ထောင်စုနယ်တွင်သာမကပဲနိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးနဲ့ပါဆက်ဆံနိုင်တဲ့အထိအပြောင်းလဲကြီးပြောင်းလဲသွားပါပြီ။အဓိကပိတ်ဆို့မှုတွေပယ်ဖျက်လိုက်တာကြောင့်ဆူဒန်နိုင်ငံရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးလက်လွတ်ရမယ့်အခြေအနေကနေကမ္ဘာစီးပွားရေးနယ်ပယ်ထဲအပြည့်အဝပြန်လည်ဝင်ဆက်နိုင်တယ်လို့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုအလားအလာကောင်းတွေပွင့်လန်းလာမှာဖြစ်ပါတယ်။ဆူဒန်ပြည်သူတွေဆက်လက်လိုအပ်နေဆဲဖြစ်တဲ့လွတ်မြောက်မှုငြိမ်းချမ်းရေးနဲ့တရားမျှတမှုအတွေ့ကျွန်တော်တို့ကထောက်ခံအားပေးနေပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
။ချက်တာပရီနေမနေ့ကသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်။အမေရိကန်သမိုင်းမှာမကြုံစဘူးဒုတိယအကြိမ်သမ္မတကိုတရားစွဲဆိုနိုင်ရေးအတူတောမှာဆွေးနွေးမှုပြည်စည်းသွားပြီဖြစ်ပါတယ်။ဒါကြောင့် Republican Party ကိုစားပြီးသမ္မတထရမ်ပါ American သမိုင်းမှာနှစ်ချိန်တခါတရားစွဲဆိုခံရတဲ့တူးတဲသောသမ္မတဖြစ်လာပါတယ်။အလို့တော်ကတရားစွဲဆိုမှုအထမြောက်တော်တဲ့အကြောင်းသမ္မတကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်ကိုဆက်လက်တင်သွင်းမှာဖြစ်ပါတယ်။အထက်လွှတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့လောလောဆယ်ရန်နာထားတဲ့အထက်လွှတ်တော်ကိုရွေးကောက်ခံသမ္မတ Joe Biden ကျန်းသစ်စာချိန်ဆမဲ့နေ့မတိုင်ခင်အထိခေါ်ယူမှာမဟုတ်ဘူးလို့ဗိုလ်ထုံးလေးကထပ်မံပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ဟောင်းဆမတ်တာပါဝါကိုရထားခန့်တယ်လို့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုံးလေးကကြေညာလိုက်ပါတယ်။ဆမတ်တာပါဝါကသမ္မတဘာရက်အိုဘားမားလက်ထက်မှာအမျိုးသားလူကြုံရေးကောင်စီအဖွဲ့မှတာဝန်ယူဖူးတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်လဲတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့ဒဏ်ကိုဒုတိယမြောက်နှစ်မှာပိုပြီးခံစားရဖို့ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ယောဂါကူးစက်မှုအခြေအနေနဲ့အခြေအနေတချို့ကိုထပ်သွင်းစဉ်းစားကြည့်မယ်ဆိုရင်ကရောဂါခံစားရတဲ့ဒုတိယနှစ်မှာတိတက်ပိုပြီးခက်ခဲဖို့ရှိကြောင်း WHO အရေးပေါ်အခြေအနေဌာနအကြီးအကဲ Mike Ryan ကပြောပါတယ်။တရုတ်ပြည်တွင်းကလူခွေရေးချိုးပေါမှုတွေနဲ့နိုင်ငံရဲ့ခြားကအာဏာရှင်စနစ်တွေကိုတရုတ်နိုင်ငံကထောက်ခံပံ့ပိုးနေတာကိုထုတ်ပြန်ဆောင်ရွက်ဖို့ကမ္ဘာမှာဥဆောင်နေတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့ညွန်ပေါင်းဖွဲ့ဖွဲ့စည်းတင်ကြောင်းထင်ရှားတဲ့ဗြိတိန်ပါလီမန်အမတ်တွေကအကြံပြုတိုက်တွန်းခဲ့ကြပါတယ်။တရုတ်ဆိုရရဲ့ဩဇာလွှမ်းမိုးမှုကိုစောင့်ကြည့်ဖို့အတွက် China Research Group တရုတ်နိုင်ငံရဲ့သုတေသနအဖွဲ့ကိုလက်ရှိဗြိတိန်ဆိုရ Conservative Party ကအမတ်တွေကဖွဲ့စည်းခဲ့ပါတယ်။ ရိုဟင်ဂျာရေပြည်နယ်နေရာချတိုင်းရဲ့ဘင်္ဂလားဒေ့ရှ်မြန်မာတရုတ်သုံးနိုင်ငံဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာမှာဇန်နဝါရီလ19ရက်နေ့မှာပြုလုပ်ဖို့ရှိကြောင်းနိုင်ငံတိုင်းဝန်ကြီးဒေါက်တာအေကေအဗ်ဒူလ်မိုမန်ကပို့တုံးနေကပြောပါတယ်။ချက်တာပရင်းနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါက်တာရှင်မြာကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲ့မတော်မှာ
This program has come to you from the Voice of America, Washington.